Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ခါနေ2018ခုနှစ်ဇွန်လ21ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းကီလိုမီတာ1925 32နဲ့လိုင်းလက်မီတာ190လို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမုံပါရှင
်ကျွန်တော်အောင်လင်းဦးပါအညာနားဆင်ရမယ့်သတင်းတွေထဲမှာတော့မက္ကဆီကိုနယ်စပ်ကနေအမေရိကန်ကိုတရားမဝင်လာတဲ့မိသားစုတွေကိုတကွဲပြားထိန်းသိမ်းထားတဲ့မူဝါဒအဆုံးသတ်ဖို့တမနာတော်နဲ့ထွန်အမိန့်ထုတ်လိုက်ပါတယ်။မြန်မာနိုင်ငံမှာပြန်လည်တည်ငြိမ်ရေးနဲ့တာဝန်ခံမှုတွေရှိဖို့ယုံကြည်စိတ်ချနိုင်မဲ့စုံစမ်းစစ်ဆေးမှုတွေလိုအပ်နေတဲ့အကြောင်းကုလသမဂ္ဂအထူးကိုယ်စားကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတိုင်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတည်ငြိမ်ထိုင်တဲ့သူချိန်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့အကြမ်းဖက်မှုတွေအတွင်းလိင်ပိုင်းဆိုင်ရာဆော့ကားခံရတဲ့ရိုဟင်ဂျာအမျိုးသမီးတွေရင်ဆိုင်နေရတဲ့အခြေအနေနောက်ဒီကနေ့ပြည်ထောင်စုလွှတ်တော်မှာတည်ပြုလိုက်တဲ့အခက်တိလိုက်စားမှုတိုက်ဖြတ်ရေးဥပဒေအပေါ်မှာပညာရှင်တွေဘက်ကဘယ်လိုသုံးသပ်ပါသလဲ
။တောင်းချောက်ဘဝဆက်ဆံမှာအာရီနေဒီဝါချမ်းသာနဲ့ဥစားတရားရပြီးပြီးနေနေရှိနေရတယ်။
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်21ရာစုပင်လုံညီလာခံမှာတိုင်းရင်းသားလက်နက်ကိုင်တွေဖိတ်ကြားနိုင်ရေးအခြေအနေ NND ဆိုးရရေးဆွဲနေတဲ့မြန်မာပညာရေးပြောင်းလဲပြုပြင်မှုစီမံကိန်းရဲ့အပေါ်သုံးသပ်ချက်တွေကိုနားဆင်ရဖို့ရှိပါတယ်။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မသိင်္ဂီထိုက်တို့တင်ပြပေးကြပါလိမ့်မယ်ရှင
်။မက္ကဆီကိုနယ်စပ်ကနေအမေရိကန်ကိုတရားမဝင်ဝင်လာတဲ့မိသားစုတွေကိုတကွဲပြားထိန်းသိမ်းထားတဲ့မူဝါဒအဆုံးသတ်ဖို့သမ္မတတော်နဲ့ထရန့်အမိန့်ထုတ်ပြန်လိုက်ပါတယ်။သမ္မတမိန့်ထုတ်ပြန်ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာပဲမိသားစုတွေတကွဲပြားထိန်းသိမ်းခံရတဲ့ကိစ္စအပေါ်ဝင်လွှဲမှုကြီးကြပ်ရေးဆိုင်ဥပဒေချမ်းတစ်ခုပြင်နိုင်ငံရေးပါတီကြီးတစ်ခုကြားသဘောထားကွဲပြားနေတဲ့ကိစ္စတွေကိုလည်းအောက်လွှတ်တော်မှာဒီနေ့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ဥပဒေချမ်းတစ်ခုကတော့အငင်းပွားကြီးဖြစ်နေရပြီးနောက်ဥပဒေချမ်းတစ်ခုကတော့အာဏာရ Republican Party ဝင်ကသဘောထားပြင်းထန်သူတွေနဲ့အလဲအလဲသဘောထားရှိသူတွေစစ်ဆင်ညှိနှိုင်းထားကြပြီးမဲခွဲဆုံးဖြတ်နိုင်မယ်ရလိုက်ကတော့ဒီရာမရှိပါဘူး။သမ္မတထွန်းကတော့မဲခွဲတည်ပြုနိုင်ဖို့မဲရည်အတွက်အလုံးအလောက်ရနိုင်တဲ့အခြေအနေတွေအားနည်းနေတဲ့အပေါ်အတိုက်ခံဒီမိုကရက်တီပေါ် Twitter လူမှုကွန်ရက်ကနေတစင်ဒီနေ့ပဲဝေဖန်ပြောဆိုကြတာပါ။ Republican Party တွင်ညှိနှိုင်းထားတဲ့ဥပဒေချမ်းမှာတော့တရားမဝင်နိုင်ငံတွင်ဝင်လာသူတွေကိုဖမ်းဆီးထိန်းသိမ်းရမှာသာသမီနဲ့မိဘအတူထားဖို့လည်းပါဝင်ပါတယ်။ဒီဥပဒေချမ်းမှာပဲသမ္မတထွန်းကရီးပြုထားတဲ့နေဆက်မှာတိုင်းကာရံမဲ့အစီအစဉ်တွေဒေါ်လာ25ဘီလီယံသုံးဆွဲဖို့ပြင်ွေဗီဇာကန်ဆယ်မဲ့အစီအစဉ်စားအရေးချစ်သတ်မှတ်ပြီးလက်ခံမဲ့စနစ်တစ်ခုနဲ့အစားထိုးဖို့ကလေးဘွားမှာအမေရိကန်ကိုရောက်လာကြတဲ့အထောက်ထားမဲ့လူငယ်တွေနိုင်ငံသားဖြစ်ခွင့်ရရှိရေးအစီအစဉ်တွေလည်းထည့်သွင်းထားတာပါအမေရိကန်ထက်နဲ့အောက်လွှတ်တော်နှစ်ရက်လုံးကတော့လက်တလုံးမှာ Republican Party ကအများစုနဲ့ထိန်းချုပ်ထားပြီးသမ္မတထရန့်နဲ့အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်ပါဝင်ပါတီခေါင်းဆောင်တွေကတော့ဥပဒေချမ်းတွေကိုအတည်ပြုနိုင်ရေးဒီသတင်းပတ်ထဲမှာပဲစီရင်နေကြပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ထိပ်တီးတွေ့ဆုံဖို့စီစဉ်နေကြောင်းနှိဆက်သူတွေကိုကိုကာပီသတင်းတွေကဖော်ပြနေပါတယ်။သမ္မတထရန့်ရဲ့ရှေ့လဥရောပခီးစဉ်အတွင်းတွေ့ဆုံပြစ်လိုက်မယ်လို့လည်းမျှော်လင့်နေကြတာပါ။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာဇူလိုင်လ17နဲ့12ရက်နေ့တွင်မှကျင်းပမယ့်မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO အစည်းအဝေးမတိုင်ခင်မှာဖြစ်ဖြစ်နောက်နှစ်ရက်အကြာပြည်တင်ခီးစဉ်နောက်ပိုင်းဖြစ်ဖြစ်ဖြစ်နိုင်တယ်လို့ခန့်မှန်းနေကြပါတယ်။သမ္မတအင်ဂျီရောကတော့မှတ်ချက်ပေးဖို့မနေ့နှောင်းပိုင်းအထိညှဉ်းဆန်ခဲ့ပြီးအမေရိကန်မျိုးသားလုံခြုံရေးကောင်စီကလည်း VOA ရဲ့မေးမြန်းချက်ကိုတစုံတရာတုံ့ပြန်တာမျိုးမရှိခဲ့ပါဘူး။ထိပ်တီးတွေ့ဆုံမဲ့သတင်းနဲ့ပတ်သက်လို့ရုရှားသမ္မတရဲ့ပြောခွင့်ရသူဒမစ်ထရီပက်စကော့ကလည်းဒီနေ့တယ်လီဖုန်းကတဆင့်သတင်းစာရှင်းလင်းပွဲအတွင်းမှတ်ချက်ပေးဖို့ညှဉ်းဆန်ခဲ့ပေမဲ့အမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ရှေ့သတင်းပတ်ထဲရုရှားကိုလာရောက်ပြီးကြိုတင်ပြစ်ဆင်ဖို့ဆွေးနွေးလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါရယ်။တွေ့ဆုံမဲ့နေရာကိုတရားဝင်ထုတ်ဖော်ပြောဆိုတာမျိုးမရှိပေမဲ့လည်းနေတိုးထိပ်သည့်အစည်းအဝေးပွဲနောက်ပိုင်းဥရောပနိုင်ငံကမြို့တော်တစ်ခုခုမှာဖြစ်နိုင်ကြောင်းပြည်ပသတင်းအေဂျင်စီအတော်များများကဖော်ပြနေကြပါတယ်။ဩစတြေးလျနိုင်ငံဗီယန်နာမြို့မှာတွေ့ဆုံဖို့လာလာရှိကြောင်းလည်းသတင်းတချို့ကဖော်ပြပါတယ်။သမ္မတထရန့်ကတော့ရုရှားသမ္မတကမ္ဘာအလယ်မှာပြန်လည်ဝန်ဆန့်စည်းလိုကြောင်းပြောဆိုထားတာပါ။ဒီလဇန်ပိုင်းကနေဒါနိုင်ငံခွေဘက်မှာညီလာခံကျင့်ပိုက်ခဲ့တဲ့ဆက်မှုထိပ်သည့်ခုနှစ်နိုင်ငံမှာရုရှားနိုင်ငံကိုပြန်လည်လက်ခံမှုလဲသမ္မတထရန့်ကတိုက်တွန်းခဲ့ပါတယ်။ယူကရိန်းနိုင်ငံပိုင်းခရိုင်းမီးယားဒေသကိုရုရှားပိုင်အဖြစ်2014ခုနှစ်မှာသွတ်သွင်းခဲ့ပြီးတဲ့နောက်မှာပဲရုရှားကို G7 အဖွဲ့ဝင်အဖြစ်ကနေထုတ်ပယ်ခဲ့တာပါ။
မြောက်ကိုရဲ့နျူကလ িয়ার ချင်းချောက်မှုတွေဆုံးသက်ပြီးဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကြေညာခဲ့ပြီးတရင်တစ်ပတ်ကြာလာပြီမဲ့နျူကလ িয়ার ကင်းစင်ရေးမြောက်ကိုရီးယားဘက်ကဆောင်ရွက်နေတဲ့လက္ခဏာမတွေ့ရသေးတဲ့အကြောင်းအမေရိကန်ကာကွယ်ဝန်ကြီးကပြောလိုက်ပါတယ်မြောက်ကိုရီးယားဘက်ကတစုံတရာဆောင်ရွက်နေတာမတွေ့ရသေးကြောင်းနဲ့အသေးစိတ်စိတ်ဆက်ညှိနှိုင်းမှုတွေမလုပ်ရသေးတဲ့အတွက်အခုချိန်မှာလုပ်ငန်းတွေစတင်လိမ့်မယ်လို့မျှော်လင့်မထားတဲ့အကြောင်းလဲဝန်ကြီးချင်မတ်တက်စ်ကပင်ဒဂွန်စစ်ဌာနချုပ်မှာမနေ့တုန်းကပဲပြောဆိုလိုက်တာပါသမ္မတထရန့်ကတော့မြောက်ကိုရီးယားရဲ့ဂရီကိုဒီနဲ့ပတ်သက်လို့မနေ့တုန်းကမနေ့ဆွတ်တပ်ပြင်နေမှာမင်းငုံပြောရမှာထက်သွင်းပြောဆိုသွားပါတယ်စစ်တွင်ချဆောင်ခဲ့တဲ့အမေရိကန်စစ်တီအလောင်းတွေကိုမြောက်ကိုရီးယားကပြန်လည်ပို့ဆောင်ပေးခဲ့တာအခုဆိုရင်အရောက်နေရာတိရှိနေပြီးဂျပန်နိုင်ငံဘက်ကမစ်ဆိုင်းလုံးနဲ့ပစ်ခတ်တာတွေနျူကလ িয়ার နဲ့ဒုံးမြန်စမ်းသပ်မှုတွေဆုံးသက်ထားတယ်လို့နျူကလ িয়ার နဲ့စမ်းသပ်စခန်းတွေကိုလည်းမြောက်ကိုရီးယားကဖျက်သိမ်းထားပြီးဖြစ်တဲ့အကြောင်းလဲသမ္မတထရန့်ကမင်းငုံမှာထက်သွင်းပြောဆိုခဲ့တာပါမြောက်ကိုရီးယားခေါင်းဆောင်အနေနဲ့တိုက်ပွဲကိုအောင်မြင်ပြဥဆောင်နိုင်မဲ့သူဖြစ်လာနိုင်တယ်လို့လည်းပြောဆိုထားပါတယ်။နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတော့မြောက်ကိုရီးယားမှာနျူကလ িয়ার ကင်းစင်ကြောင့်အတည်ပြုနိုင်တဲ့အချိန်ကျမှသာပိတ်ဆို့တန်ခတ်မှုတွေကိုဖယ်ရှားပေးမှဖြစ်ကြောင်းသတိပေးထားတာပါ။မြောက်ကိုရီးယားနဲ့သဘောတူညီချက်တွေကိုအသေးစိတ်ဆွေးနွေးနိုင်ရေးမချခင်မြောက်ကိုရီးယားကိုနောက်တစ်ချိန်ထပ်သွားဖို့မျှော်လင့်ထားကြောင်းလည်းဝန်ကြီးပွန်ပီယိုကပြောဆိုခဲ့ပါတယ်။
မြောက်ကိုရီးယားရဲ့ပေတင်းတပ်ထုတ်ချီနဲ့တိုက်ခိုက်မှုတွေအတွက်ဂျပန်ဘက်ကကြိုပင်တဲ့အနေနဲ့လုပ်တဲ့ဘေးကင်းရာရွှေ့ပြောင်းလေ့ကျင့်မှုအစီအစဉ်ကိုဖျက်သိမ်းဖို့ဆုံးဖြတ်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းဖတ်တုန်းကမြောက်ကိုရီးယားခေါင်းဆောင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ထိပ်သီးတွေ့ဆုံပွဲနောက်ပိုင်းတန်တမာရေးပြည်လည်လာတာကိုထောက်ပြီးဂျပန်ဘက်ကအခုလိုဖျက်တာပါ။နောက်သတင်းဖတ်မှာလေ့ကျင့်မှုရှိတဲ့အစီအစဉ်ကိုအစိုးရရဲ့ပန်ကြားမှုကြောင့်ဖျက်လိုက်တယ်လို့တိုချီချီဒေတာအနာပိုင်တို့ကပြောဆိုပါတယ်။ဒီနေ့ကွန်မိုင်းတခြားဒေတာကြီးအနည်းဆုံး၈ခုတို့မှာလှုပ်ဖို့စီစဉ်ထားတဲ့ဘေးကင်းရာရွှေ့ပြောင်းလေ့ကျင့်မှုအစီအစဉ်တွေကိုလည်းဆိုင်းငံ့ထားပါတယ်။မြောက်ကိုရီးယားဘက်ကဂျပန်နိုင်ငံဘော်ကနေကြော်ပြီးပေတင်းတဲ့ဒုံးကျည်နှစင်ပစ်ခတ်ဆန်းသက်ခဲ့မှုနောက်ဂျပန်ပင်လယ်ထဲကိုခြောက်ရောက်ခဲ့တဲ့ဒုံးကျည်ဆန်းသက်မှုတွေလှုပ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်မှာပဲဂျပန်ဘက်ကဘေးကင်းရာရွှေ့ပြောင်းလေ့ကျင့်မှုအစီအစဉ်တွေကိုစတင်ခဲ့တာပါ။ဘေးကင်းရာရွှေ့ပြောင်းရေလေ့ကျင့်မှုတွေကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့ပေမဲ့လို့လည်းဒုံခွင်ဒုံနှစ်စင်းကိုတော့2023ခုနှစ်အထိဆက်ပြီးချထားဖို့ဂျပန်အစိုးရဘက်ကစီစဉ်ထားပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 11.83 မြောက်ไซโดมิเตอร์32 kHz 9335နဲ့ပထမနာရီဘက်မှာไซလန့်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဒီမေကန်တင်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာပြန်လည်တင်းမြန်ရေးနဲ့တာဝန်ခံမှုတွေရှိဖို့ယုံကြည်စိတ်ချနိုင်မဲ့စုံစမ်းစစ်ဆေးမှုတွေလိုအပ်နေကြောင်းကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုတ်ကိုယ်ချက်ကပထမဆုံးအကြိမ်မြန်မာနိုင်ငံခီးစဉ်ဆုံးသက်မှာတိုက်တွန်းလိုက်ပါတယ်။ပထမဆုံးအကြိမ်မြန်မာနိုင်ငံခီးစဉ်တွင်ရေခိုင်ပြည်နယ်ကမတည်မငြိမ်အခြေအနေတွေတိုင်းရင်းသားလက်နက်ကိုင်တွေနဲ့ညီညာရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့သက်ဆိုင်သူတွေရဲ့ပြောဆိုချက်တွေကိုအဓိကနားထောင်ခဲ့တဲ့အကြောင်းနဲ့ခီးစဉ်ဆုံးသက်ချိန်ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာထုတ်ကိုယ်ချက်ခရစ်စတင်ရှန်နာဘာဂနာကပြောဆိုလိုက်တာပါ။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တက်မတော်ကော်မတီဦးစီးချုပ်ဘူချုံမူချီမင်းအောင်လည်းပါဝင်မြန်မာစိုးရအစ်မြင့်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့လို့ရခိုင်ပြည်နယ်ပါဝင်မတိမငြိမ်အခြေအနေတွေကြုံခဲ့ရတဲ့ဒေသတွေကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂဒုက္ကုစေကမြန်မာနိုင်ငံမှာတာဝန်ခံမှုရှိဖို့စစ်မှန်တဲ့တင်းမြေရေးတွေလိုအပ်နေတဲ့အကြောင်းပြောဆိုခဲ့ပါတယ်။ယုံကြည်စိတ်ချတဲ့အချက်လက်ရှာဖွေလုပ်ငန်းတွေရှိဖို့နဲ့ကုလသမဂ္ဂအနေနဲ့လည်းပူးပေါင်းဆောင်ရွက်ဖို့အသိရှိကြောင်းလည်းပြောဆိုထားခဲ့တာပါ။အစိုးရရုံးဆိုင်ရာနေပြည်တော်မှာဒုက္ကုစေရဲ့ရုံးခွက်တစ်ခုဖွင့်လှစ်ဖို့မြန်မာစိုးရဘက်ကလက်ခံခဲ့တဲ့အပေါ်မှာလည်းကျေးဇူးတင်ကြောင်းပြောခဲ့ပါတယ်။ကုလသမဂ္ဂဒုက္ကုစေရဲ့ခီးစဉ်တွင်ဒုတိယအကြိမ်ဖြစ်ထပ်မံတွေ့ဆုံခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ကတော့မြန်မာနိုင်ငံကပြစ်ပကတ်တွေဟာဆက်စုတင်တွေနဲ့ချီအမြင့်တွင်နေတဲ့ပြဿနာဖြစ်ပြောဆိုခဲ့တာပါ။ဒီပေါင်းများစွာရှိလာခဲ့တဲ့ပြဿနာတွေဟာပြပကသွေးထုတ်လုံဆောင်မှုတွေကြောင့်ပိုဆိုးလာတာတွေရှိခဲ့တဲ့အကြောင်းလဲဒီနေ့မှာပဲနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။အီရန်နိုင်ငံနဲ့မဟာမိတ်ဟူသီသဘုံတွေထိန်းချုပ်ထားရာရေမင်းနိုင်ငံကဟော်ရီဒါလေယာဉ်ခွင်ကိုအာရပ်ညွန်ပေါင်းတပ်ဖွဲ့တွေပြန်လည်သိမ်းပိုက်လိုက်ပါတယ်။လူနေရပ်ကွက်တွေအထိပြန့်နှံ့ခဲ့တဲ့သတင်းတစ်ပတ်ကြာတိုက်ပွဲတွေအပြီးမှာပဲလေယာဉ်ခွင်ကိုထိန်းချုပ်နိုင်ခဲ့တဲ့အတွက်စိတ်ကမ်းမြို့ဖြစ်တဲ့ဟော်ရီဒါကိုပြန်လည်သိမ့်ပိုင်နိုင်ဖို့ကြီးမားတဲ့အောင်မြင်မှုတစ်ခုလည်းဖြစ်ခဲ့တာပါ။လေယာဉ်ကွင်းဟာဟူသီသဘုံတွေအတွက်အဓိကကုန်ပစ္စည်းတင်သွင်းရာနေရာတစ်ခုအဖြစ်သာမကတန်းနဲ့ချီတဲ့ရေမင်လူတို့အတွက်လည်းအရေးကြီးတာကြောင့်အာရပ်ညွန်ပေါင်းအဖွဲ့ကမြို့ကိုပြန်လည်သိမ့်ပိုင်နိုင်ရေးကြိုးပမ်းတာမှာလူသားချင်းစာနာမှုဆိုင်ရာအကြက်တဲတွေကျုံရမှာကိုလည်းစိုးရိမ်နေကြပါတယ်။
အရင်ညမှာဖွဲ့ကစီးအရာဖျားပေးခံနေရပေမဲ့လေဟူတီသဘုံတွေကတော့မြို့ကိုခိုင်မာထင်းချုပ်ထားစေဖြစ်ကြောင်းပြောဆိုခဲ့တာပါ။ဒီဟာမှာကေယူရန်နေမြေအများစုမှာလွတ်လွတ်လပ်လပ်လှုပ်ရှားနိုင်စေဖြစ်ပြီးနေမြေအများစုကိုဆက်လက်ထင်းချုပ်ထားနိုင်စေဖြစ်တဲ့အကြောင်းဟူတီသဘုံခေါင်းဆောင်ကပြောဆိုထားပါတယ်။ရုရှားနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာအုပ်စုပွဲစဉ်တွေဒီ penalty can win yaga to my charinaka canwingamaro chipago pianyagevae, dematea, poet also boys in ma piru tingo to go comchine and nangazabi, kunaso, also yane, the ye kazaga to let alone also sima usaunibare, pinti tingo, poetoman kurugune shontare, also yagaro, tatiania machinivare, also yao nayabi, also sima patamania yutare, pinti tine piru tinole, machami magazajaro mava, tigine, nasa, poes in maro, also tiga, argentina, croatia tinole, kazajama pibare, croatia, poeto, nigeria and kazama, Nako Komishina Nayabi Osu Bopi Nia Utabare, Argentina, Prima Poesima, I stand tingo, to go to Kuti Charity, let alone Osu Tima, Tutiania Yatabare.
Nanganaga Yoka Chins and Yanni, take my pinna, Yankom Yuma, Janichi, Yoki, Bawi Sinwe Kitabare. Strota Jinya Nanganaga Yoka Chins and the take my pin. I shan't do that, the law ma digini, Sinwe Taraba. Nanganaga Yoka Chins and Yanni, Pitama Bee, India Wendy Jum, Narendra Modi got so puke up to be, the Charles Lake Nimakula Tamgaka, a deep you be head up to party.
နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့မတင်ကြီးထိုက်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုစက်တိုက်တင်ဆက်ပေးကြပါမယ်အကျန်းဖတ်မှုတွေအတွင်းလိမ်မိုင်းဆိုင်ရာထိပါစော်ကခံခဲ့ရတဲ့လို့ပြောဆိုထားတဲ့ရိုဟင်ညာဒုက္ခသည်အမျိုးသမီးတွေရင်ဆိုင်နေရတဲ့ပြဿနာတစ်ခုကတော့ဒီကာလအတွင်းမွေးဖွားလာတဲ့ကလေးတွေပေါ်မှာမိသားစုအတို ောပြပေးပါရှင်
။ရခိုင်ပြည်နယ်အကြမ်းဖက်မှုတွေကနေရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတာတနှစ်နီးပါးရှိလာခဲ့ပါပြီ။ထွက်ပြေးလာကြတဲ့ဒုက္ခသည်အမျိုးသမီးတွေအများအပြားကလည်းသူတို့အပေါ်လုံခြုံရေးတပ်ဖွဲ့တွေကလိမ်ပိုင်းဆိုင်ရာထိပါဆော့ကားခဲ့ကြတယ်လို့ပြောဆိုနေကြတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကဒုက္ခသည်စခန်းမှာနေထိုင်နေတဲ့ရှာဖီကာဗီဂွန်းကတော့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လိမ်ပိုင်းဆိုင်ရာကျူးလွန်ဆော့ကားခံခဲ့ရတယ်လို့ပြောဆိုထားပြီးသူမရဲ့နောက်ဆုံးဖွားမြင်ခဲ့တဲ့တမိဖြစ်သူကိုယောက်ျားဖြစ်သူကလက်မခံတာကြောင့်ကလေးတွေကိုတယောက်တည်းပြုစုဆောင်ရှောက်နေရသူပါရှာဖီကာဗီဂွန်းကအခုလိုပြောပါတယ
်ဟာရမ်လာဂေအာသူမရဲ့မုန်တဇတေဘွာရလဲဆာရမ်လာဂေ
ကျမကလေးကိုလူတွေကြားခေါ်မသွားရဲပါဘူးလူတွေကမျိုးစုံပြောကြပါတယ်ကလေးကိုပေးပြဖို့ကျမနှစ်ခါစူးစမ်းခဲ့ပါတယ
်ကုလသမဂ္ဂလူ့ရှင်ရန်ပုံငွေအဖွဲ့ UNFPA ရဲ့အဆိုအရတော့အိမ်ဆုံးခွာထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာအမျိုးသမီးတွေထဲက13,000ကျော်တို့ဟာလိမ်ပိုင်းဆိုင်ရာအကျန်းဖက်ခံခဲ့ရတယ်လို့ပြောဆိုထားတာပါဒီနှစ်ထဲမှာကလေးမွေးဖွားမှုနှုန်းကလည်းတိုးလာမယ်လို့ခန့်မှန်းထားပါတယ်ဒုက္ခသည်စခန်းတွေမှာတရက်ကိုအကျန်းပြင်းအဖြစ်ကလေးငယ်60ဦးလောက်မီးဖွားနေပြီးတချို့ကလေးတွေကတော့မိဘတွေကစွန့်ပစ်ကြတာကြောင့်အခုညီပေးရဲ့အဖွဲ့အစည်းတွေနဲ့လူမှုအတိုင်းဝိုင်းတို့ကအတူဆောက်ရှောက်နေကြတယ်လို့လဲကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကပြောဆိုထားတာပါအခုညီပေးရဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Save the Children Fund က Beatrix Ochoa ကအခုလိုပြောပါတယ
် Our biggest concern for all children being born at this time of the year regardless of how they have been conceived
ဒီနေ့ဒီကာလအတွင်းမွေးလာတဲ့ကလေးငယ်တွေအားလုံးအတွက်ကျမတို့အစိုးရအဆုံးကိစ္စကတော့သူတို့ကိုဘယ်လိုပဲကိုဝင်ဆောင်ခဲ့ပါစေဒီကလေးတွေပေါ်မှာအမျိုးမျိုးဆွဆွဲပြောဆိုလာကြနိုင်တဲ့ကိစ္စပါကလေးတွေအားလုံးအနေနဲ့အကောင်းဆုံးပုံစံနဲ့သူတို့ဘဝကိုစတင်ပိုင်ခွင့်ရှိပါတယ်ကျမကြီးဆောင်ရှောက်မှုသူတို့ကိုဂရုစိုက်မဲ့မိသားစုပညာသင်ကြားခွင့်နဲ့အစာအာဟာရပြည့်ဝစွာရရှိခွင့်တွေရှိပါတယ
်မြန်မာဆိုရဘက်ကတော့ရူဟင်ဂျာဆိုတဲ့အမည်ကိုလက်သက်မခံသလိုအခုလိုဒုက္ခသည်တွေရဲ့ဆွဆွဲချက်တွေကိုလည်းအထောက်အထားခိုင်ခိုင်လုံလုံနဲ့တရားဥပဒေကြောင့်အရာဖြည့်ရှင်းဖို့တိုက်တွန်းထားတာပါ ဒါပေမဲ့လို့လဲအကြမ်းဖက်ခံရမှုတွေကနေအသက်လူထွက်ပြေးရတဲ့အခြေအနေမျိုးမှာဒုက္ခတွေတွေအနေနဲ့လိမ်ပိုင်းဆိုင်ရာကျူးလွန်မှုအပါအဝင်အခွင့်အရေးချိုးဖောက်ခံရမှုတွေရဲ့လက်သက်တရားခံဘယ်သူဖြစ်တယ်ဆိုတာကိုခိုင်ခိုင်မာမာသက်သေတင်ပြဖို့ဆိုတာမဖြစ်နိုင်ဘူးလို့လဲရိုဟင်ဂျာအခွင့်အရေးလှုပ်ရှားသူတွေကထောက်ပြနေကြတာဖြစ်ပါတယ်ရှင်
မတ်တင်ကြီးထိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်လွတ်တော်ဆရာသတင်းတွေကိုဆက်ပြီးတင်ပြပေးကြပါတယ်စရုံးရအချိန်မြောက်ပြင်ဆင်လိုက်တဲ့အာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေကိုဒီကနေ့ပြည်တော်စုလွတ်တော်မှာအတည်ပြုလိုက်ပါတယ်အာဂရီလိုက်စားမှုတိုက်ဖြတ်ရေးကိုအရှိန်ဟုန်ညှင့်ပြီးတော့လှုပ်ဆောင်လာတဲ့ NLD ဆိုရလက်ထက်မှာတော့ဒီဥပဒေကိုပြန်လည်ပြင်ဆင်လိုက်တာဖြစ်ပါတယ်ပြင်ဆင်လိုက်တဲ့ဥပဒေကရောတကယ်ပဲအာဂရီလိုက်စားမှုကိုအရေးယူနိုင်မဲ့ဥပဒေလားဆိုတာမေးခွန်းထုတ်နေကြပါတယ်နောက်ဒီလက်ရှိအာဂရီလိုက်စားမှုကော်မရှင်ရဲ့လှုပ်ဆောင်မှုအပေါ်မှာသုံးသပ်သူတချို့ကမေးခွန်းထုတ်နေတာပါသတင်းပြည်ဆောင်ကိုမတ်မေခစူးစီးတင်ပြပေးထားပါတယ်ရှင
်ဒီကနေ့ပြည်တော်စုလွှတ်တော်ကဒီဥပဒေကိုအတည်ပြုလိုက်တာဖြစ်ပါတယ်စတုဒ္ဓအချိန်မြောက်ပြင်ဆင်တဲ့ဒီဥပဒေတန်းမှာငွေပေးငွေယူလုပ်တာအပြင်နိုင်ငံတော်ဘဏ္ဍာရမုံငွေတွေကိုလုံထုံးလုံနည်းနဲ့မညီဘဲလုတာကြောင်းဆုံးရှုံးစေတာတွေကိုပါအာဂရီလိုက်စားမှုနဲ့အရေးယူနိုင်တယ်ဆိုတဲ့အချက်ပါသလိုတိုင်ကြားသူမရှိလဲကြော်စောတည်ထွက်နေတယ်ဆိုရင်စစ်စစ်အရေးယူနိုင်တယ်ဆိုတဲ့အချက်တွေကိုဖြည့်ထားတာကြောင့်အာဂရီလိုက်စားမှုကိုအရင်ကထပ်ပို့ပြီးအရေးယူနိုင်မယ်လို့အာဂရီလိုက်စားမှုကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကဒီဥပဒေကိုလွှတ်တော်မှတင်သွင်းချိန်မှာပြောဆိုခဲ့ပူပါတယ်ဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းက NLD အစိုးရပါတီဝင်ဝင်ကြီးတွေအနက်တဦးဖြစ်တဲ့ဗန္နောင်းခွန်ဝင်ကြီးဟောင်းဦးကျော်ဝင်းကိုအာဂရီလိုက်စားမှုဥပဒေနဲ့ပထမဆုံးအကြိမ်စုံစမ်းစစ်ဆေးခဲ့တာမှာအာဂရီလိုက်စားမှုကိုတိကျစွာဖော်ထုတ်နိုင်တဲ့တတ်သိမရှိလို့အရေးမယူနိုင်ခဲ့တဲ့အပေါ်ကော်မရှင်ကိုယ်ကတည်ဆဲဥပဒေအပေါ်မှာပါဝေဖန်မှုတွေမြင့်တက်လာခဲ့ပါတယ်လက်ရှိဒီဥပဒေနဲ့ပတ်သက်လို့နိုင်ငံရေးစီးပွားရေးလေလာသုံးသပ်သူဦးမင်းခင်ကတော့ကော်မရှင်ဟာပြည်သူတွေအားကိုးနိုင်တဲ့ကော်မရှင်တစ်ခုမဟုတ်သေးဘူးလို့ဝေဖန်လိုက်သလိုလက်ရှိဒီဥပဒေနဲ့ပတ်သက်လို့သူက
ဒေါက်ချောင်းဦးဝါဆက်ဆက်မှာအာဂရီနဲ့ဒီဝါချမ်းသာနဲ့ဥစားတရားတရားပြည်သူနေနေပြင်ရတာရှိတယ်။အဲဒါမျိုးတွေကဒီအစ်ကိုညောင်းလိုက်ရေးတစည်းတိုင်းနေတယ်ဒါမျိုးတွေကြိုက်ကြနိုင်မှုမလို့အဲ့ဒါတော့ကျွန်တော်စောင့်မကြည့်အောင်ပါဒါနဲ့လက်ရှိဥပဒေပြင်ဆင်ချက်နေနေရတော့
ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုတင်းကတော့လက်ရှိဥပဒေကပြည်တွေစိတ်ဝင်စားသလိုငါးကြီးကြီးဖမ်းနိုင်မဲ့ဥပဒေတစ်ခုဟုတ်မဟုတ်ဆိုတာကိုအခုလိုဥပဒေကိုသုံးသပ်ပြောဆိုသွားခဲ့ပါတယ
်။ဥပဒေကပြဋ္ဌာန်းထားတဲ့ရေဘူးကပြဋ္ဌာန်းချက်တွေကိုလည်းကော်မရှင်ကဟိုအလုံးစုံတရားရခိုင်လုံးမလိုက်နာနိုင်သေးတာလေမဆောင်ရွက်နိုင်သေးတာတွေအများကြီးရှိတယ်ပေါ့နော်။ငါးကြီးကြီးကိုကြော်နိုင်လားမကြော်နိုင်လားဆိုတာဟာအချုပ်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ဥပဒေပြင်ဆင်ကြောင်းလဲမှုထက်ပိုပြီးအရေးကြီးတာဟာကော်မရှင်အနေနဲ့နိုင်ငံရေးကဘလောက်လွတ်လပ်တယ်လဲနဲ့ပေါ့နော်ဘလောက်ထိအာဂရီလိုက်စားမှုတိုက်ချက်ရေးကိုအကြောက်တရားချင်းချင်းနဲ့လှုပ်ဆောင်ရင်းကလေးပုံမှာမူတည်တာပေါ့နော
်လက်ရှိမှာအာဂရီလိုက်စားမှုနဲ့ဆွဆွဲခံရတဲ့ဝင်ကြီးအချို့ရှိခဲ့ပေမဲ့ဂျာရူးမနှုတ်ထွက်လိုက်တာနဲ့ပြည်စည်းသွားတာမျိုးဖြစ်နေတဲ့အပေါ်နိုင်ငံရေးလေလာသူတွေကထောက်ပြဝေဖန်မှုတွေရှိနေတာဖြစ်ပါတယ်နိုင်ငံရေးလေလာတုံတက်သူဒေါက်တာရံမျိုးသိန်းကတော့အာဂရီလိုက်စားမှုနဲ့ပတ်သက်လို့လက်ရှိအာဏာရအစိုးရ NLD ပါတီရဲ့လှုပ်ဆောင်မှုအပေါ်အခုလိုတုံတက်ပြောဆိုသွားပါတယ်
။အရင်အစိုးရလက်ထက်နဲ့နိုင်ရှင်မယ်ဆိုရင်တော့အာဂရီလိုက်စားမှုကအတန်ပြည့်ရော့လာတယ်လို့ပြောလို့ရတယ်။ဒါတို့တော့လည်းပဲတကယ်တမ်းပြောမယ်ဆိုရင်တော့အာဂရီလိုက်စားမှုတက်ချက်ရေးကိုတော့ဟိုချက်ချက်ပြန့်ပြန့်နေပေါ့လေ။တနိုင်ငံလုံးအတိုင်းအတာနဲ့ပေါ်ဆောင်နိုင်တဲ့အပိုင်းမှာတော့ပေါ်တိတ်ပြီးတော့အားရစရာမရှိဘူးလို့မြင်တယ်။နောက်ပြီးတော့အားရလိုက်စားမှုတက်ချက်အိမ်မှာအရေးကြီးတာကရှင်းကောင်းနေလို့ကိုဖမ်းပြနေလို့မရဘူး။ကျွန်တော်ကြားတွေကိုဖမ်းပြဖို့လိုအပ်တယ်လို့မြင်တယ်။ဆန်ရင်းကိုနာနာဖွင့်နိုင်ဖို့လိုတယ်လို့မြင်တယ်
။လက်ရှိအားဂရီလိုက်စားမှုကော်မရှင်ကိုအစ်စ်ပြန်လဲဖွဲ့စည်းထားတာဖြစ်ပါတယ်။ကော်မရှင်ဥက္ကဋ္ဌအနေနဲ့ဝင်းကြီးဟောင်းတဦးဖြစ်သူဦးအောင်ကြီးကတာဝန်ယူထားတာပါ။ကော်မရှင်ကိုရောက်လာတဲ့တိုင်ကြားစာအများစုကလက်ရှိဒီဥပဒေနဲ့အရေးမယူနိုင်တဲ့အမှုတွေအများစုဖြစ်နေတယ်လို့ကော်မရှင်ကတော့ဆိုထားပါတယ်။အရေးမယူနိုင်တဲ့တိုင်ကြားစာတွေဟာလက်ရှိချိန်မှာစုစုပေါင်းတိုင်ကြားစာတွေရဲ့80ရာခိုင်နှုန်းနီးပါးတောင်ရှိတယ်လို့ကော်မရှင်ကဆိုထားပါတယ်ရှင်
။ဒါကတော့ဒီကနေ့ပြည်တော်စုလွှတ်တော်မှာအတည်ပြုလိုက်တဲ့အာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေအကြောင်းမမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခု21ရာစုပြည်လုံးညီလာခံအတွက်ပြင်ဆင်နေတဲ့နောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်။ပြည်တော်စုငြိမ်းချ
ပြည်ညာရေးညီလာခံ၂၁ရာစုပင်လုံးတတိယအကြိမ်စည်းဝေးမှာတရုတ်မြန်မာနယ်စပ်ဒေသကအခြေစိုက်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးကိုဖိတ်ကြားနိုင်ရင်းနဲ့ပတ်သက်လို့ပြည်လဲညှိနှိုင်းမှုရှိနေတယ်လို့အစိုးရပြောခွင့်ရကပြောဆိုလိုက်ပါတယ်။ပြည်ထောင်စုညီညာရေးညီလာခံကတော့လာမယ့်ဇူလိုင်လတတိယပတ်လောက်မှာကျင်းပနိုင်ဖို့ရှိပြီးတော့တရုတ်နယ်စပ်အခြေစိုက်အဖွဲ့တွေကတော့အားလုံး ပါဝင်သင့်ပါဝင်ထိုက်တဲ့ကိုယ်စားလှယ်တွေတိုင်းရင်းသားကိုယ်စားလှယ်တွေနဲ့အကျိုးဆောင်တွေဟာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးတတိယစီဝေးအတွက်ကျိုးတင်ညှိနှိုင်းဆွေးနွေးပွဲတွေကိုဒီလ19ရက်နေ့ကနေ21ရက်နေ့အထိနေပြည်တော်မှာကျင်းပခဲ့ပါတယ် ဒီစီဝေးအပြီးမှာကျုံမြန်မာနယ်စပ်ဒေသမှာအခြေစိုက်တဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုဖိတ်ကြားရေးနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနညွှန်ကြားရေးမှုချုပ်ဦးစော်ထေကအခုလိုပြောပါတယ်။အန်စီရေးထုံးထားတဲ့ဟိုအဖွဲ့တွေပေါ့နော်။အရင်ကျွန်တော်ဆွေးနွေးပတ်ပေါ့ကျွန်တော်ဖိတ်မှဖြစ်ပါတယ်။ဒါပေမဲ့နောက်ပိုင်းအဖွဲ့နဲ့ပတ်သက်လို့တော့ကျွန်တော်တို့အ ူမကြသေးဘူးညပိုင်းဘွဲတွေတော့ဟိုပုံမှန်တော့ဖိတ်တယ်သို့တော့ဒီဘက်အကုန်လုံးဖိတ်မလားဆိုတော့မသိသေးဘူး
မြောက်ပိုင်းအဖွဲ့တွေလို့ရည်ညွှန်းပြောဆိုတဲ့ပြည်မြန်မာနယ်စပ်အခြေစိုက်အဖွဲ့ခုနှစ်ဖွဲ့ဟာ FPNCC ကိုပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီကိုဖွဲ့စည်းထားပါတယ် FPNCC အနေနဲ့အဖွဲ့ဝင်အဖွဲ့အစည်းအားလုံးကိုဖိတ်ကြားမှသာ27ရာစုပင်လုံအစည်းအဝေးကိုတက်ရောက်မှဖြစ်ကြောင်းလည်းသဘောထားထုတ်ပြန်ထားပါတယ်လက်ရှိအခြေအနေမှာ FPNCC ရဲ့သဘောထားကိုဝိုက်ပြည်သွေးစည်းညွှန်ရေးပါတီရဲ့လာရှိုးဆက်ဆံရေးယုံဒုတာဝန်ခံဦးညီရန်ကအခုလိုပြောပါတဲ့
ဒီကိစ္စနဲ့ပတ်သက်ပြီးမှကျွန်တော်အရင်မူအတိုင်းပါပဲအားလုံးတက်နိုင်မှာအားလုံးဖိမှကျွန်တော် FPNCC အနေနဲ့ပေါင်းနိုင်မယ်နော်တက်နိုင်မယ်ပေါ့နော်အဲ့ဒီအမူအတိုင်းပါပဲနော်ကျွန်တော်ဒီတော့တော့နော်ဖိတဲ့ပုံစံတစ်ခွက်ချင်းဖိတာလားဒါမှမဟုတ်ဆိုတော့ဒီ FPNCC အဖွဲ့လုံးဟိုအဖွဲ့အားလုံးကိုဒီကလာကတည်းကသူရဲ့ဖိတ်ကြားလာတဲ့အခြေအနေပေါ်မှာမူတည်ပြီးမှဒီ FNCC အဖွဲ့ဒီအားလုံးပြန်ပြီးမှရှင်းနေမှာတက်တဲ့မတက်တဲ့အဲ့ဒီမျိုးပြန်ပြီးမှဆုံးပြတော့များပါတယ်နော်
ပြီးခဲ့တဲ့လပိုင်းတွေကတော့ FNCC အဖွဲ့ဝင်တွေဖြစ်တဲ့ KIA ကချင်း TNLA တအန်းပလောင် AA ရခိုင်စတဲ့တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်ကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်တစ်ချိန်တည်းမှာပဲတရုတ်အစိုးရကနေဆက်တည်ငြိမ်ရေးအတွက်ထိမ့်သိမ်းဆောင်ရွက်ကြဖို့အစိုးရနဲ့လက်နက်ကိုင်အဖွဲ့တွေကိုတိုက်တွန်းခဲ့တယ်လို့ FPNCC အဖွဲ့ဝင်တွေကလည်း27ရာစုပင်လုံမှာဖိတ်ကြားလာရင်တယောက်ဖို့တိုက်တွန်းခဲ့ပါတယ် FPNCC ကလည်းနိုင်ငံရေးစီရင်တဲ့နေဆက်တည်ငြိမ်ရေးကိစ္စတွေအတွက်ဆွေးနွေးဖို့အသိရှိကြောင်းထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့27ရာစုပင်လုံဒုတိယအစည်းအဝေးမှာ FPNCC အဖွဲ့ဝင်တွေဟာတရုတ်အစိုးရရဲ့တိုက်တွန်းချက်အရညီလာခံဖွင့်ပွဲကိုတက်ရောက်ခဲ့ပေမဲ့ပါဝင်ဆွေးနွေးခွင့်မရတာကြောင့်ညီလာခံနောက်ပိုင်းရက်တွေမှာဆက်မတက်ဘဲနေရက်ပြန်ခဲ့ကြပါတဲ့ဒီကနေ့ပြီးဆုံးသွားတဲ့အစိုးရလွှတ်တော်နဲ့တမ်ဘော်အစုအဖွဲ့ရဲ့အကြိုပြင်ဆင်မှုဆွေးနွေးပွဲမှာ27ရာစုပင်လုံတတိယအစည်းအဝေးကိုဇူလိုင်လဒုတိယပတ်မှာကျင်းပဖို့ရာထားပြီးနိုင်ငံအကြီးအကဲတွေပါဝင်တက်ရောက်နိုင်တဲ့ရက်ကိုပြန်လည်ညှိနှိုင်းဖို့ရှိနေပါတယ
်ဆရာရှိမခင်ဗျာကဘာပေါ်မှာဒုက္ခသည်အရေးအတွက်ဟာတစ်နှစ်တစ်နှစ်ပုံများလာပြီး2019ခုနှစ်မှာဆိုရင်ဒုက္ခသည်အရေးအတွက်ဟာ68တန်းခွဲထီအောင်ရှိတယ်လို့ကုလသမဂ္ဂကဆိုပါတယ်ဇွန်လ20ရက်နေ့ကမ္ဘာဒုက္ခသည်များနေ့မှာထုတ်ပြန်လိုက်တဲ့ဒီစာရင်းဟာ2016ခုနှစ်ကတည်းကစာရင်း3တန်းလောက်ပုံများလာတာပါအထူးသဖြင့်စစ်ပွဲတွေပြည်ပခါတွေကြောင့်ဒုက္ခသည်အရေးအတွက်ဟာတိုးပွားလာနေတာဖြစ်ပြီးကျွန်တော်တို့မြန်မာနိုင်ငံမှာလည်းဆယ်စုနှစ်တည်းနဲ့ချီဖြစ်ပွားခဲ့တဲ့စစ်ပွဲတွေကြောင့်မကြာခဏဆိုသလိုဒုက္ခသည်တွေထွက်ပြေးတင်းရှောင်နေကြပါတယ်ဒီလိုဒုက္ခသည်တွေအရေးဘယ်လိုအဆုံးသတ်နိုင်မှာပါလဲဘယ်လိုအကူအညီပေးနိုင်မလဲဆိုတဲ့အကြောင်းဒီဒီဘတ်စနေနေ့ညတဲ့လေးလိုင်းဆွေးနွေးကန်အစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လေးလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ဒါမှမဟုတ်စာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်တယ်လို့email နဲ့ပေးပို့မယ်ဆိုရင်တော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့0923923955ဖြစ်ပါတယ် ပါဝင်ဆွေးနွေးမိမြတ်တော်ရရှင်တွေကိုဖိတ်ခေါ်အပ်ပါရခင်ဗျာ
။နာမည်စနေညတဲ့လီလာအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။တော်တာရှင်များရှင် VOA မြန်မာပိုင်းကထုတ်လွှင့်တင်ပြခဲ့တဲ့သတင်းလွှာတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုဆက်သွယ်ပေးပို့နိုင်တယ်လို့ကျမတို့ရဲ့ဖုန်းနံပါတ်ကတော့0232382555လေးဖြစ်ပါတယ်ရှင်။နောက်ဆုံးကြံနေသေးတဲ့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေ။ NNI ဆိုရလှုပ်ဆောင်နေတဲ့မြန်မာပညာရေးပြုပြေးပြောင်းလဲရေးစီမံကိန်းနဲ့ပတ်သက်တဲ့သတင်းဖြစ်ပါတယ်။မြန်မာပညာရေးပြုပြေးပြောင်းလဲနိုင်မှုအတွက်အမျိုးသားပညာရေးမဟာဗျူဟာစီမံကိန်းကို NNI ဆိုရကရေးဆွဲနေပါတယ်ဒါပေမဲ့အထူးသဖြင့်အခြေခံပညာရေးပြုပြင်ပြောင်းလဲမှုမှာတော့အစိုးရနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကြားမှာတော့သဘောထားမတိုက်ဆိုင်တာတွေရှိနေတယ်လို့ပညာရေးခန္ဓာကျွမ်းကျင်သူတွေကပြောပါတယ်မိခင်ဘာသာစကားအခြေပြုတင်ကြားရေးစနစ်ကနေပြီးတော့မှအခြေခံအစ်စ်ကျောင်းသားတွေရဲ့တည်ယူမှုတိုးတက်နိုင်တယ်လို့ Federal Democracy ပညာရေးစနစ်အတွက်အထောက်အကူပြုနိုင်တယ်လို့လည်းမြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကနေပြီးတော့ထောက်ပြဝေဖန်မှုတွေရှိပါတယ်ဒီအကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုဇော်ထက်ကတင်ပြပေးထားပါတယ်ရှင်
။အခြေခံပညာဥပဒေကြမ်းပါဝင်မြို့သားပညာရေးမဟာဗျူဟာစီမံကိန်းကို2016ကစတင်ရေးဆွဲနေတာဖြစ်ပြီးအဲ့ဒီပညာရေးပြုပြင်ပြောင်းလဲရေးစီမံကိန်းတွေမှာတိုင်းရင်းသားဒေသတွေမှာရှိတဲ့ကျောင်းသားတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးထည့်သွင်းရေးဆွဲထားတဲ့အပိုင်းမှာအားနည်းချက်တွေရှိနေတဲ့အတွက်အစိုးရရဲ့ပညာရေးပြုပြင်ပြောင်းလဲမှုအပေါ်ဝေဖန်မှုတွေရှိနေပါတယ်။အထူးသဖြင့်တိုင်းရင်းသားဒေသတွေမှာရှိတဲ့အခြေခံပညာကျောင်းတွေမှာမြန်မာဘာသာစကားအပြင်မိခင်ဘာသာစကားနဲ့ပါသင်ယူနှိမ့်ချောင်းကိုတွဲပြီးပြတန်းပေးဖို့လိုလားနေကြတာဖြစ်ပါတယ်။တိုင်းသားတွေအနေနဲ့အစိုးရအကြောင်းတွေမှာမြန်မာဘာသာနဲ့ရေးထားတဲ့ပြတန်းချက်တွေကိုနားမလည်ရကြအောင်ကျောင်းထွက်တဲ့ရာဂိုင်းနှုန်းကလည်းမြို့ပြတွေထက်တိုင်းသားဒေသတွေမှာပိုများနေပါတယ်။အခြေခံပညာရေးမူဝါဒအပိုင်းမှာဒီကိစ္စနဲ့ပတ်သက်ပြီးထည့်သွင်းဆောင်ရွက်သင့်တယ်လို့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်အဖွဲ့ဝင်တဦးဖြစ်တဲ့ဒေါက်တာသိန်းလွင်ကအခုလိုပြောပါတယ်
။ဟိုအဓိကမြို့ကြီးတွေကိုမဆိုလို့ဘူး။ဆောင်မြို့ကြီးတွေမှာကဒီတိုင်းနာမျိုးစုံရှိတဲ့ရန်ကုန်တို့မန္တလေးတို့ဆိုတိုင်းနာတွေအများကြီးရှိတယ်။အဲ့ဒီကလေးတွေကဗမာလူနားလေပြီးသားဆိုရင်မြို့ပေါ်ကအကြောင်းတွေကဗမာလူသိနေရတယ်။ဘာကြောင့်လဲဆိုတော့နားလေပြီးဖြစ်လို့အခုကျွန်တော်တို့ပြောတဲ့ဟာကချေးရွာတွေတောင်ပေါ်ဒေသတွေမှာကလေးတွေကဗမာလူနားမလည်တဲ့အတွက်သူတို့စကားနဲ့တင်ဖို့ပေါ့။အခက်ခဲကကိုကျွန်တော်တို့ပြောတာကသင်မဲ့ဆရာကမရှိဘူးဆိုတာပြောတယ်။ဘာသာစကားတွေအများကြီးဖြစ်လို့ဘယ်လိုသင်မလဲဆိုတာပြောတယ်။ဘာသာစကားအများကြီးရှိပေမဲ့လည်းကြီးရွာတွေမှာဆိုရင်သူ့ရွာနဲ့သူ့လူမျိုးနဲ့နေကြတယ်။အဲဒီဒေသတွေမှာသူ့စကားနဲ့ပြင်ဝင်ရှိတဲ့ဟာကဥပဒေပြဋ္ဌာန်းမှုလိုတယ်။ပြင်ဖို့လိုအပ်တဲ့ဆရာဥပဒေပြဋ္ဌာန်းမည်ဆိုရင်အဲဒီလူမျိုးတွေမှာသူတို့ဘာသာစကားတတ်တဲ့ရင်းနယ်ပညာတတ်တဲ့ကိုဒါပြင်ဖို့အတွက်သူတို့ဆောင်ရွက်ပေးနိုင်တယ်နိ။
အခြေခံပညာမူလနဲ့အကြောင်းတွေမှာတိုင်းရင်းသားဘာသာစကားနဲ့သင်ပေးနိုင်ဖို့2018ပညာသင်နှစ်အတွက်ပညာနှစ်တိုင်းအားလုံးမှာနေစားလာပြီးလက်ထောက်ကျောင်းဆရာပေါင်း 9,000 ကျော်ကိုခန့်ထားလိုက်ပါတယ်။ဒါပေမဲ့အဲဒီစနစ်ကမြန်မာသင်ယူနှင်းနှံကိုဘာသာပြန်သင်ကြားဖို့ဖြစ်တာကြောင့်တချို့ကလက်မခံနိုင်တာဖြစ်ပါတယ်။လူမျိုးစုတွေများရဲ့ဒေသရင်းနိုင်ငံတွေမှာလည်းဘာသာစကား၃မျိုးသင်ကြားရေးစနစ်ကိုသုံးနေကြပြီးအထူးသဖြင့်အခြေခံပညာအငယ်ချမ်းတွေမှာမိခင်တိုင်းရင်းဘာသာစကားကိုထည့်သွင်းသင်ကြားဖို့ပိုပြီးလိုအပ်တယ်လို့ဒေါက်တာသိန်းလွင်ကပြောပါတယ
်။လက်ပိုင်းမှာတုံးဒီအင်ဒိုနီးရှားမှာတုံးတယ်ဒီလိုနေငါမှာတုံးတယ်အိန္ဒိယမှာလည်းတုံးတယ်အိန္ဒိယမှာဆိုရင်ဘာသာစကား၃မျိုးစနစ်ကိုတုံးတာနိကမိခင်ဘာသာစကားရဲ့နိုင်ငံတော်ဘာသာစကားရဲ့နိုင်ငံတကာတုံးတဲ့အင်္ဂလိပ်ဘာသာစကားရဲ့
ပညာရေးမူဝါဒမှာ Federal Democracy ပညာရေးစနစ်နဲ့ဒေတာလိုက်ပင်ယွှန်းတန်းတွေကိုပြဋ္ဌာန်းခွင့်ရနိုင်ဖို့တိုင်းသားဒေတာခံတွေကတောင်းဆိုနေကြတာပါဥပဒေပိုင်းမှာဘိုးချုပ်ကင်မှုရှော့ချရဲဆိုပေမဲ့လက်တွေ့နဲ့မကိုက်ညီသေးဘူးလို့မွန်စေတနာဖွံ့ဖြိုးရေးဖောင်ဒေးရှင်းကမိငွေလေးကအခုလိုပြောပါရယ
်အကယ်ဒမီမြေဆွဲတဲ့နေရာမှာလည်းတိုင်းရင်းသားတွေညံ့များပါဖို့လိုနေအဲ့ဒါမှတာလျင်ဒါဒီကျွန်တော်တို့တွားချင်တဲ့ဒီတိုင်းရင်းသားတွေချင်းမျိုးတွေပဲဒီစီစင်ထရလိုက်စီရှင်ကိုပို့ပြီးတော့ဖြစ်နေတယ်ပေါ့အခုကျတော့သူတို့လောက်တဲ့အမေချာကျတော့ဒီစီစင်ထရလိုက်တော့လောက်တော့လုပ်နေပါရဲ့ဒါပေမဲ့တကယ်အကြောင်းထက်ပေါ်လာကျတော့တိုင်းရင်းသားတွေမဟုတ်ဘူးဖြစ်နေတယ်
အခြေခံပညာကဏ္ဍမှာပင်ယွှန်းနှံ့အားလုံးပြုပြင်ပြောင်းလဲတာကို2016ကစတင်နေပြီး2022ပညာသင်နှစ်မှာအပြည့်အစုံလှုပ်ဆောင်သွားမယ်လို့ဆိုပါတယ်
ကိုယ်စားထက်သတင်းပေးပို့ခဲ့တာဖြစ်ပါလေရှင်။ကြာသာပတေးညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့ကျန်းမာရေးခန္ဓာ၊ဥရောပခင်းရဲ့မြမအရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါလေရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ 9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2018ခုနှစ်ဇွန်လ22ရက်နေ့ကြာသပတေးနေ့ညအတွက်ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ57 kHz 9339နဲ့လိုင်းလက်မီတာ190 kHz 1509တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့တင်ဆက်ပေးမယ့်အပတ်စဉ်ခန္ဓာတွေကမြမအရေးသုံးသက်ချက်၊ကျန်းမာရေးခန္ဓာနဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်မှာဆိုရင်တော့
နံပါတ်1ကရေပေါ်တိုင်းဟိုနေရာမရှိဘူး။နံပါတ်2ကစားတော့အဲ့ရေပြင်းမျိုးရှင်မှာအထက်ကြီးရှိတယ်။
မကြာခင်အပြည့်စုံနားဆင်ရပါမယ်ရှင်။အခုအရင်ဦးဆုံးကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်အတွက်ကျန်းမာရေးခန္ဓာမှာတော့သွေးလွန်တုပ်ကွေးအတွက်ဘယ်အချိန်မှာဆေးရုံတင်သင့်နေဆိုတဲ့အကြောင်းကိုတင်ပြထားမှာပါ။ဆေးရုံနေမှာသွေးလွန်တုပ်ကွေးအတွက်ဆိုရင်ပြီးတော့လာရောက်တဲ့လူနာတွေမလိုအပ်ဘဲနဲ့များမသွားအောင်ဘလို့လူနာတွေကိုသာဆေးရုံတင်သင့်နေဆိုတာကိုသိထားသင့်တယ်လို့ကလေးအထုကူတွေကပြောပါတယ်။သွေးလွန်တုပ်ကွေးဖြစ်နိုင်ခြေကိုဘလို့သိနိုင်ပြီးတော့ဆေးရုံတင်ရမယ့်အန္တရာယ်လက္ခဏာတွေကတော့ဘလို့ရှိကဒီလက္ခဏာတွေမရှိပေမဲ့လည်းဘလို့လူတွေကိုဆေးရုံတင်ထားဖို့လိုပါတယ်ဒီအကြောင်းကလေးထုကုနဲ့ဆေးသက်ကသူ1ကလေးကျန်းမာပညာဌာနရဲ့အငိမ့်စားဌာနမှပါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းမင်းမြတ်တင်ပြထားတာနားဆင်ပါရှင်
โอเคคลีทุกข์เสียวินจีปมอคดร.สาวินครับดีตื้นลุนตะกวยผิดตาเนี่ยปะทะไปแล้วดีเนี่ยมาเสียให้ทุจริตในฐานบลูชื่อเลย
ตื้นลุนตะกวยตะบัวก็เนี่ยละมาตะคะทีเนี่ยสําหรับเสร็จแล้วเนาะแล้วก็เสร็จคนเนี่ยมาดรนี้ผิดตาแล้วยาบาเลยทําไมมันเนี่ยสายเนาะทีนี้ก็ผิดตาได้เนี่ยผิดเลยเนี่ยแล้วตะลงกันแล้วก็ต้องเอาผิดมาก็ได้ผิดตาแล้วเสร็จแล้วคือสมมุติว่าจะทําเรื่องอะไรได้ยาบาเลยအဲ့ဒီမှာတော့အများဆုံးကရန်ကုန်တိုင်းကတော့ထုံးစံတိုင်းလူကြီးလက်ထူတဲ့985ရောက်ဆိုတော့အများဆုံးရှိတာတွေ့ရပါတယ်
ဟုတ်ကဲ့နောက်ဆေးရုံတွေကိုလူနာတွေရောက်တဲ့အနေထားရော
ဆေးရုံကတော့ဒီမိုးကြလည်းဖြစ်တယ်ကလေးတွေကြောင်ပွင့်တဲ့အခါကျတော့ဒီဖြားလာတာလည်းတယောက်တယောက်ကူးကြတယ်ဝိလံတကူနဲ့ဖြစ်တာရှိတယ်ဆိုတော့အားလုံးကလည်းဒီကျွန်တော်မျိုးကတော့ဆွေးရုံကဆေးရုံတွေမှာတော့ခုရပိုင်းမှာလာတဲ့လူတွေများလာပါတယ်ကလေးတွေလည်းများလာပါတယ
်ဟုတ်ကဲ့ဆရာကြီးဒီတစ်ဖက်မှာတော့ဟိုဆေးရုံတက်ဖို့တကယ်အရေးပေါ်အခြေအနေမှာလိုအပ်တာပါဆရာเนาะဒါပေမဲ့ပါမန်အခြေအနေမှာဆိုရင်တော့လေဒီဆေးရုံတက်ဖို့ခုနကလိုမျိုးဒီဆေးရုံမှာလူတွေဟိုအရန်များမနေဖို့ကအရေးကြီးတဲ့ခါကျတော့ဒီဆေးရုံကိုဘယ်လိုအချိန်မှာတက်တင်လဲဘယ်လိုအချိန်မှာမတက်တင်ဘူးဆိုတာလေးရှင်းရှင်းလေးရှင်းပြပေးလို့ရမှာ
သူတို့ကဖြစ်တယ်ဆိုတော့လေလူတွေကစိတ်ပူကြတာပေါ့နော်ဒီမှာတော့လေဒီသူတို့ကဖြစ်တာလေကောင်းနေတဲ့ကလေးတယောက်ကရပိုင်းတယ်မှာပေါ့နော်ဒီနေ့တည်းကဖြစ်သွားပြီးတော့တက်ဆုံးချုပ်မှုတွေပိုင်းလေခုနကတည်းကတော့ဆုံးရှုံးမှုနည်းပါတယ်တော်တော်လေးရှိနေတော့ပေါ့ရှိနေတော့မိသားစုအခေါ်တော့ကလည်းဆွေးရင်ပါတယ်ကျွန်တော်ဆရာဝန်တွေဘက်ကလည်းဆွေးရင်ပါအဲ့တော့ဒီဆေးရုံစီကံမှာလည်းဒီသွေးနှုတ်ကွေးဖြစ်ပြီးလို့ဆေးရုံတက်တာပြီးရင်ဒီလိုသွေးလန့်တာဖြစ်ရင်အားလုံးကနိုင်နေမြဖြစ်စုခုနာပါအဲ့တော့မလို့ဖြစ်တဲ့လူတွေများနေတာလည်းမကောင်းဘူးပေါ့နော်တော်တော်လေးဆေးရုံကိုရောက်တဲ့လူကမရဘူးဆေးလင်းတဲ့ချိန်မတင်ဘူးဆိုလည်းခုနကအထက်ကျဲပို့ရှိနိုင်ပါအဲ့တော့ဒီဘလူးနာရောဘလူးနာရှင်မိပါရောထွေထွေငါးဆောင်ကိုဆရာဝန်တွေရောတဲမဲ့မနန်းရောတဲလန်တုကနဲ့ပတ်သက်လို့တော့တော်တော်လေးသိချင်ကိုကောင်းပါဟုတ
်ကဲ့
အဲ့တော့ဒီတဲလန်တုကနဲ့ပတ်သက်လို့ဘေးထမသတိထားမယ်ဘေးထမဆေးဥတည်ရမယ်ဆရာကြီးအနေလက္ခဏာလေးဆိုတာကိုသိစေတော့တော်တော်လေးတုံ့ဝင်ပါလေပမာဆုံးသိဖို့လိုတာတော့တဲလန်တုကဖြစ်နိုင်ခြင်းရှိမရှိပါနော်အဲ့ခုနကပိုင်းမှာဒီတဲလန်တုကဖြစ်နိုင်ခြင်းရှိရဲ့ဆိုတာကိုအလုပ်တမတာလေဆိုတော့ဖြားရတဲ့ဒီအပချက်တွေကလက်ချက်စီတမတာအဲ့ဒါကတော့အောအားနဲ့ရေသားမှာပြည့်ထွက်တဲ့ကိုယ်လက်ခံချင်းနော်ပြီးတော့ဒီနိုင်ကြရတဲ့စံတက်တဲ့ဆောင်ဆောင်လေးတော်လည်းစံတက်ပါရင်ဒါ test test ကိုခေါ်တော့ဒီမှာ positive ပါနော်ဆိုတော့ setting ကျွန်တော်ညှက်တဲ့
ကိုဝင်းမင်းစီစဉ်တင်ဆက်ခဲ့တဲ့ကျမ်းမာရေးခန္ဓာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုကြာသပတေးနေ့ညချမ်းနဲ့တောက်ကြမနက်ခင်းနေ့မှာဆောင်မြော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့ဦးအောင်ခင်ရဲ့မြမအရေးတုံးသက်ချက်ကိုတင်ပြပေးကြပါတယ်ဒီသတင်းပတ်မှာတော့မြမတရားစီရင်ရေးအကြောင်းဦးအောင်ခင်ကလေ့လာတုံးသက်ထားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပ
ရမတရားစီရင်ရေးစနစ်ဟာနှစ်ပေါင်းများစွာဆက်အာဏာရှင်ရဲ့လက်ကင်တို့ဖြစ်ခဲ့တာကြောင့်ဒီမိုကရေစီလှုပ်ရှားမှုကိုပြင်းထန်ညှိမှန်းတဲ့ရန်တရားတစ်ခုလိုဖြစ်ခဲ့ပါတယ်။ရွေးကောက်ပွဲနိုင်သူအစိုးရဖွဲ့တဲ့စနစ်ကျင့်သုံးတော်လဲအကျင့်ဟောင်းကိုဆွတ်လွတ်ဖို့ခက်ခဲနေပုံရပါတယ်။ဒါကြောင့်တရားစီရင်ရေးကဏ္ဍတင်းဆောင်နေတာကိုပြန်လည်တင့်မှတ်လာအောင်လုပ်ဖို့တရားလွတ်တော်ချုပ်ကိုတိုက်တွန်းကြောင်း လွန်ခဲ့တဲ့နှစ်မတ်လကပြည်သူ့လွှတ်တော်မှာအဆိုတင်သွင်းကြပါတယ်ဒီလိုလောက်တာဟာတရားရုံးတို့ရဲ့ဂုဏ်သိက္ခာကိုတိခိုက်စေတဲ့မထီမဲ့မြင်ပြုမှုလိုဖြစ်နေကြောင်းတရားလွှတ်တော်ချုပ်တရားသူကြီးတဦးဖြစ်တဲ့ဦးစိုးညွန့်ကတုံ့ပြန်ပါတယ်တရားရုံးကိုဝေဖန်တာကိုမတိမဲ့မြင်မလေးမစွာလုံးမှုအဖြစ်သတ်မှတ်တာဟာတရားဌာနဝန်ထမ်းတို့ရဲ့အချင်းတလိလူဖြစ်နေပုံရပါတယ်။နောက်နှစ်လလောက်ကြာတော့ဒီလိုတုံ့ပြန်ပြောဆိုမိတာကိုခွင့်လွှတ်ဖို့ဦးစိုးညွန့်ကပြည်သူ့လွှတ်တော်အစည်းအဝေးမှာတောင်းပန်ပြန်ပါတယ်။အခြေခံဥပဒေပုံမှန်302အရာလွှတ်တော်ကိုယ်စားလှယ်တွေကတရားလွှတ်တော်ချုပ်တရားသူကြီးတဦးဦးကိုစွပ်စွဲပစ်တင်နိုင်တာကိုသတိရပြီးတရားစီရင်ရေးဌာနကိုဝေဖန်တာဟာမတိမဲ့မြင်ပြုရာမရောက်ကြောင်းရှင်းပြသွားတာပါပဲ
အကျင့်ပြတရားသူကြီးကိုဆွဆွဲပြစ်တင်နိုင်အောင်အခြေခံဥပဒေကဖန်တီးထားတာဖြစ်ပါတယ်ဆွဆွဲပြစ်တင်မှုဟာမှန်ကန်တဲ့အတွက်တရားလွှတ်တော်ချုပ်တရားသူကြီးယာတူးမှဆက်ပြီးထမ်းဆောင်ဖို့မသင့်လို့လွှတ်တော်ကဆုံးဖြတ်ရင်အဲ့ဒီတရားသူကြီးကိုယာတူးရက်ဆဲဖို့တမရကဆောင်ရွက်ရမယ်လို့အခြေခံဥပဒေမှာဖော်ပြထားပါတယ်တိုင်းဒေသကြီးနဲ့ပြည်နယ်တရားလွှတ်တော်ကတရားသူကြီးတွေကိုလည်းလွှတ်တော်အသီးသီးကဆွဆွဲပြစ်တင်ပိုင်ခွင့်ရှိပါတယ်တိုင်းပြည်နယ်တရားလွှတ်တော်မှာတရားသူကြီး59ဦးရှိတဲ့အနေနဲ့အမျိုးသမီးက22ဦးသို့မဟုတ်40ရာခိုင်နှုန်းပါဝင်ပါတယ်သူတို့အောက်မှာခရိုင်တရားသူကြီး218ဦးနဲ့မြို့နယ်တရားသူကြီး989ယောက်ရှိကြောင်း139မျက်နှာရှိတဲ့2019ခုနှစ်တရားရုံးနှစ်စဉ်အစီရင်ခံစာမှာဖော်ပြထားပါတယ
်။နာမည်အကြီးဆုံးအမှုကတော့မန္တလေးတိုင်းဒေသကြီးမတရားမျိုးနယ်အမျိုးသမီးတရားသူကြီးကိုအမှုစစ်ဆင်းနေတော့ရှင်းနေဦးတော်ဝင်းကဖဏတ်နဲ့ပြစ်ပေါက်တဲ့လောက်ရဖြစ်ပါတယ်။2017ကတည်းကစတင်ခဲ့တဲ့အမှုဖြစ်လို့အမှုတက်တန်း6နှစ်အကြာမှာတရားသူကြီးဖဏတ်နဲ့အပေါက်ခံရတာဖြစ်ပါတယ်။တရားစီရင်မှုနှောင့်နှေးတာဟာတရားမျှတမှုကိုငင်းပယ်ရရောက်တယ်လို့ဥပဒေဆိုရရှိပါတယ်။နောက်နှစ်လအကြာ2019ဩဂုတ်လနေ့ရက်နေ့မှာမြန်မာနိုင်ငံတရားသူကြီးများအတွေ့တရားစီရင်ရေးကျင့်ဝတ်ဆိုတဲ့ဆက်ရှိမျက်နှာညွှန်ကြားလွှာကိုတရားလွှတ်တော်ချုပ်ကထုတ်ပါတယ်။ရုပ်ပြက်ဆင်းပြက်ဖြစ်နေတဲ့မြန်မာတရားခွင်ကိုအဖတ်ဆဲတဲ့သဘောဖြစ်တယ်လို့မြင်ကြပါတယ
်။တရားလွှတ်တော်ချုပ်နဲ့ပြည်နယ်နယ်တိုင်းတရားလွှတ်တော်14ခုရှိပါတယ်။သူတို့အောက်မှာ KI နဲ့ကိုပိုင်အုပ်ချုပ်ဒေသတရားရုံး82ခုမြို့နယ်တရားရုံး330နဲ့အခြားတရားရုံး22ခုစုစုပေါင်း424ရုံရှိပါတယ်။တရားရေးရအရာရန်1300နီးပါးမှာအမျိုးသမီးက53ရာခိုင်နှုန်းရှိပါတယ်။စီရေးစကြီစတဲ့တရားရုံးအမှုတန်း4400ကျော်ရှိပါတယ်။တရားရေးအရာတန်း630ကျော်နေရာလစ်လပ်နေတာကိုဖြည့်ဆည်းဖို့လိုပါတယ်။တရားလွှတ်တော်ချုပ်တရားသူကြီးတဦးဟာတစ်နှစ်မှာ382မှုစီရင်ဆုံးဖြတ်ပြီးပြည်နယ်နဲ့တိုင်းအဆင့်မှာတရားသူကြီးတဦးဟာတစ်နှစ်ကို189မှုဆုံးဖြတ်ပါတယ်။ခရိုင်တရားသူကြီးတဦးကတော့တစ်နှစ်139မှုဆုံးဖြတ်ပြီးမြို့နယ်တရားသူကြီးကတော့တစ်နှစ်ကို482မှုဆုံးဖြတ်ကြောင်သိရပါတယ်။တရားရုံးအဆင့်တိုင်းကိုရောက်လာတဲ့အမှုအရေးအတွက်ဟာတရားသူကြီးတဦးစီရဲ့စွမ်းဆောင်နိုင်မှုပမာဏထက်ပိုများနေတယ်လို့သိရပါတယ်။
မြန်မာတရားလွှတ်တော်ချုပ်ကို2019မှာအမှုပေါင်း4000ကျော်ရောက်လာလို့တရားသူကြီးတဦးအမှု400ကျော်စစ်ဆေးကြောင်းသိရှိရပါတယ်။အမေရိကန်တရားလွှတ်တော်ချုပ်ကိုရောက်လာတဲ့အမှုပေါင်းဟာနှစ်စဉ်9000လောက်ရှိပြီမဲ့နှစ်ရာခိုင်နှုန်းကိုသာတရားသူကြီး9ဦးကကြားနာတယ်လို့ဆိုပါတယ်။ဒီအရေးအတွက်လောက်ပဲနိုင်နိုင်နင်းနင်းလုပ်နိုင်တယ်လို့ဆိုပါတယ်။တိုင်းနဲ့ပြည်နယ်တရားသူကြီးတဦးဟာတစ်နှစ်215မှုလက်ခံစစ်ဆေးပြီးခရိုင်တရားသူကြီးတဦးက150ကျော်အမှုလက်ခံစစ်ဆေးပါတယ်။မြို့နယ်တရားသူကြီးကတော့တစ်နှစ်အမှု900လောက်လက်ခံစစ်ဆေးပါတယ်။တိတ်ခရှိရှိတာဝန်တည်တည်နဲ့တာဝန်တန်းဆောင်နိုင်ဖို့2018က2022အထိ9နှစ်မဟာဗျူဟာစီမံကိန်းကိုစတင်အကောင်အထည်ပေါ်နေပါတယ်။တရားစီရင်ရေးဌာနဝန်ထမ်းတွေအရေးအသွေးတက်လာပြီးအမှုကိုအချိန်မီစစ်ဆေးဆုံးဖြတ်နိုင်ဖို့မဟာဗျူဟာစီမံကိန်းကရည်ရွယ်ပါတယ်လက်ရှိအခြေအနေမှာလက်ခံစစ်ဆေးတဲ့အမှုနဲ့သုံးဖြတ်ချက်ပြီးတဲ့အမှုအရေးအတွက်ဟာတိတ်ကွာခြားလာတာမဟုတ်ပါဘူးတနည်းအမှု900လက်ခံစစ်ဆေးတဲ့မြို့နယ်တရားသူကြီးတဦးဟာ900နီးပါးသုံးဖြတ်နိုင်တာကြောင့် 96 ရာခိုင်နှုန်းပြည့်စည်တယ်လို့ပြောနိုင်ပါတယ်ခင်ဗျာ
ဦးဝ ောင်ခင်စီစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အပတ်စဉ်ကြာသပတေးနေ့ညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မြမနိုင်ငံတဝန်းကတိုင်းရင်းဒေသကသတင်းတွေတိုင်းရင်းသားတွေအတန်တွေကိုစူးစီးပြီးတော့တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်အထူးကိုယ်စားလှယ်ရဲ့ရခိုင်ပြည်နယ်မောင်နှံထီးစဉ်တွင်ဟိန္ဒူအမျိုးသမီးတွေအပါအဝင်မြို့နဲ့မွတ်စလင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဗိုလ်ချုပ်အောင်ဆန်းကျေရုပ်စိုက်ထူထားရှိမဲ့ကရားပြည်နယ်အစိုးရရဲ့အစီအစဉ်ကိုလူထုအသင်းအဖွဲ့တွေကနေကန့်ကွက်ခဲ့ကြတယ်ဆိုတာနဲ့ရခိုင်ပြည်နယ်အတွင်းရေကြီးရေလွှမ်းမှုခဲ့လို့ထိခိုက်မှုအခြေအနေတွေအကြောင်းကိုကြားကြရမှာပါ။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာနိုင်ငံကိုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်အထူးကိုယ်စားလှယ် Mrs. Christine Sharana Bajana ဟာပြီးခဲ့တဲ့တနင်္လာနေ့ကဒူမရဲ့မောင်တော်ခရီးစဉ်အတွင်းအာဆာအကြမ်းဖက်အဖွဲ့ကနေအစုလိုက်တပ်ဖြတ်မှုကိုခံခဲ့ရတဲ့ရဲဘော်ကြနဲ့ခမောင်းစိတ်ကြီးရွာကဟိန္ဒူအမျိုးသမီးတွေအပါအဝင်မျိုးနဲ့မွတ်စလင်တွေကိုလည်းတွေ့ဆုံခဲ့ပါတယ်။ဟိန္ဒူအမျိုးသမီးတွေကလွန်ခဲ့တဲ့နှစ်ဩဂတ်လ25ရက်နေ့ကသူတို့ရွာသားတွေကိုအာဆာအကြမ်းဖက်အဖွဲ့ကတပ်ဖြတ်ခဲ့တဲ့အခြေအနေတွေကိုပြောပြခဲ့တယ်လို့မျိုးအမျိုးသားတွေကလည်းသူတို့တွေ့ကြုံခဲ့ရတဲ့အဖြစ်အပျက်တွေကိုပြောပြခဲ့တယ်လို့ရခိုင်အုပ်ချုပ်ရေးမှူးကဝန်ထမ်းတဦးကပြောပါတယ်။ Christine Sharana Bajana ဟာစစ်တွေမြို့မှာရခိုင်အမျိုးသားပါတီ ANP ကခေါင်းဆောင်တွေနဲ့တွေ့ဆုံရမှာတဖက်နိုင်ငံကိုထွက်ခွာသွားတဲ့သူတွေကိုပြန်လည်လက်ခံရေးအစီအစဉ်နဲ့ပတ်သက်လို့ပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရကပါရခိုင်မျိုးသားပါတီကိုတဆုံတရာဆွေးနွေးတိုင်ပင်တာမရှိတဲ့အတွက်ပါတီရဲ့သဘောထားကိုမပြောနိုင်ကြောင်းတုံ့ပြန်ခဲ့တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။ Mrs. Christine Sharana Bajana ဟာတောင်ပြိုလက်ခံရေးစခန်း၊လှဘိုးကောင်ကြားစခန်း၊မင်္ဂလာမြန်မာချစ်ကြည်ရေးတရားနဲ့နိုင်ငံတကာနယ်စပ်မြင့်မှန်နေထိုင်ကြတဲ့မွတ်စလင်ဒုက္ခသည်တွေနဲ့လည်းတွားရောက်တွေ့ဆုံခဲ့ပါတယ်။
ကရိုင်ပြည်နယ်လွိုင်ကော်မြို့ကဂန္ဓဟေဝံလူထုပန်းချံမှာပူကျုံအောင်ဆန်းကျေးရုပ်စိုက်ထူထားရှိမှအစီအစဉ်ကိုချက်ချင်းရပ်တန့်ပေးဖို့ပြည်နယ်တွင်းလူထုအသင်းအဖွဲ့တွေကပြည်နယ်စုရကိုစွန်လ16ရက်နေ့ကအိတ်ဖွဲ့စာရဆောင်ပေးပို့ခဲ့ပါတယ်။ပူကျုံကျေးရုပ်တည်ဆောက်ရေးနဲ့ပတ်သက်ပြီးပြန်လည်သုံးသပ်ဖို့ပြည်နယ်ရဲ့သမိုင်းစဉ်လာအမျိုးသားနဲ့နိုင်ငံရေးရကန့်ကွက်တယ်လို့ဂရင်းနီပြည်သူအသင်းအဖွဲ့တွေကပြောပါတယ်။သိန်း900တန်ပူကျုံကျေးရုပ်ကိုမွန်ပြည်နယ်မော်လမြိုင်မြို့မှာတွားရောက်ဆွတ်လုပ်နေပြီဖြစ်တယ်လို့ကုန်ကြဈေးတွေကိုတော့ပြည်နယ်ဆိုရရဲ့ဘတ်ဂျက်နဲ့ပြည်ပကလှူရှင်နေထိုင်ကောက်ခံတွားမှာဖြစ်ပါတယ
်။ပဲခူးတိုင်းဒေသကြီးရတာရှိမြို့နယ်နဲ့ကရင်ပြည်နယ်တန်တောင်မြို့နယ်ကြားမှာ KNU ကရင်အမျိုးသားစည်းရုံးအဖွဲ့ကမြေယာပိုင်ဆိုင်ဖက်လက်မှတ်နဲ့ပတ်သက်လို့တိုင်းနယ်လုံးဝန်ကြီးကကန့်ကွက်ခဲ့ပါတယ်။ KNU ထုတ်ပေးတဲ့မြေယာပိုင်ဆိုင်ဖက်လက်မှတ်ဟာနိုင်ငံတော်အစိုးရထုတ်ပေးတဲ့မြေယာပိုင်ဆိုင်ဖက်လက်မှတ်ပုံစံ9နဲ့အလားတူနေပြီးအဲ့ဒီနေရာတွေဟာတိုင်းဒေသကြီးအစိုးရအုပ်ချုပ်တဲ့ဒေသဖြစ်တဲ့အတွက်အစိုးရအုပ်ချုပ်ရေးဆိုင်ရာကိစ္စတွေကို KNU ကဝေရောက်စုဖက်ခြင်းမပြုဖို့ဇွန်လ12ရက်နေ့မှာထုတ်ပြန်တဲ့နယ်လုံးဝန်ကြီးရဲ့ကန့်ကွက်စာမှာပါဝင်ပါတယ်။အဲ့ဒီဒေသတွေဟာအစိုးရကလက်လမ်းမမီတဲ့အတွက်မြေယာပိုင်ဆိုင်ခွင့်လက်မှတ်ထုတ်ပေးဖို့ KNU ထံမကြာခဏတောင်းခံစာတင်ပြတာတွေလည်းရှိတယ်လို့ KNU ဖက်ကဆိုပါတယ်
။မွန်ပြည်နယ်မှာဇွန်လ18ရက်နေ့ကမကြုံစဘူးမိုးတဲတန့်စွာရွာသွန်းခဲ့တဲ့အတွက်ရင်းမြို့မှာကျင်းပဖို့စီစဉ်ထားတဲ့ငင်းချိုင်းရေလူထုစကဝိုင်းကိုရက်ရွှေဆန်းလိုက်ရတယ်လို့ပွဲစီစဉ်သူနိုင်ကိုသူကပြောပါတယ်။မိုးလေဝါဒအခြေအနေကောင်းမွန်လာတဲ့အခါမှာဟောပြောသူတွေနဲ့ပြန်လည်ညှိနှိုင်းပြတဲ့အခါမှာငင်းချိုင်းရေစကဝိုင်းပြန်လည်ကျင်းပမယ့်အစီအစဉ်ကိုအသိပေးကြေညာသွားမယ်လို့သူကပြောပါတယ်။ဒီငင်းချိုင်းရေလူထုစကဝိုင်းဟောပြောပွဲမှာမွန်ပြည်ပြည်ပါတီကဒုတိယဦးစားနိုင်ဟန်တာပြည်ထောင်စုငင်းချိုင်းရေပေါ်ဆောင်မှုပူးတွဲကော်မတီ UPTGC ကအသွင်းမှုဖွဲ့ဝင်မင်းစရာဦးနိုင်ငံရေးလိလသုံးသပ်သူဆာရေးဆရာဦးသေးသိန်းခေါ်နှောင်ကျော်နဲ့တကောင်းနိုင်ငံရေးလိလမှုအရာဖက်ဖွဲ့စည်းကဦးရဲမျိုးသိန်းတို့ဥဆောင်ဆွေးနွေးဖို့စီစဉ်ခဲ့တာဖြစ်ပါတယ်
။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မှာပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်ဒေသခံတွေခရီးသွားလာရေးအတွက်လုံခြုံစိတ်ချမှုမရှိဖြစ်နေပါတယ်။ဇွန်လ20ရက်နေ့နေ့လယ်ပိုင်းကမူဆယ်မြို့ဆိုင်းခေါင်ရွာနဲ့ဆယ်လန့်ရွာကြားကတံတားအောက်မှာမပေါက်ကွဲသေးတဲ့မိုင်းတစ်လုံးကိုစိန်ကြော့ပြည်သူစစ်နဲ့အစိုးရတပ်တို့ဖြုတ်တိန်နေစဉ်မှာ
အမိမတိလက်နက်ကင်အဖွဲ့တစ်ဖွဲ့ကပြစ်ခတ်တာကြောင့်အတန်ကြာပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။အဲ့ဒီမိုင်းထောင်သူရဲ့လက်တယ်ကိုမတိရသေးတယ်လို့တောင်ပေါ်ကနေပြစ်ခတ်ခဲ့သူတွေကိုလည်းမတိရဘူးလို့မူဆယ်ဒေတာခန်ဆိုင်မောက်ကပြောပါတယ်။မူဆယ်မြို့မှာအစိုးရစစ်တပ်အပါအဝင်လှုပ်ရှားနေတဲ့လက်နက်ကင်တပ်ဖွဲ့အများအပြားရှိနေပါတယ်။
ချင်းမီနယ်မသူပြည်မြို့နယ်ဟာရင်ပင်ကျေးရွာမှာကျောင်းဆရာဆရာမတွေမရောက်နိုင်သေးတာကြောင့်အခုချိန်ထိကျောင်းမဖွင့်နိုင်သေးဘူးလို့ကျောင်းဆရာကြီးဦးဟရန်အုတ်ကပြောပါတယ်။မသူပြည်မြို့ကနေမန်တရာလောက်ဝေးတဲ့ဟာရင်ပင်ကျေးရွာမှာတာဝန်ဆောင်ဆောင်မဲ့ကျောင်းဆရာဆရာမတွေဟာပြီးခဲ့တဲ့ပတ်ကမိုးဆက်မပြတ်ရွာတွင်းပြီးမြေပြိုမှုကမ်းလှမ်းပျက်စီးမှုတွေကြောင့်သူတို့တာဝန်ကျမဲ့ကျေ
ှိဦးရှိနေပါတယ်
ခုတင်လွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမိုးအစမပြတ်ရွာသွန်းမှုကြောင့်ရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့ရေလွှမ်းမှုခဲ့တဲ့အတွက်လူတွေသေဆုံးခဲ့ရသလိုလူနေအိမ်လမ်းတံတားတွေပျက်စီးမှုတွေရှိခဲ့တာပါဒီအခြေအနေကိုမောင်အေးကနေစူးစီးတင်ဆက်ထားပါတယ်
ရခိုင်ပြည်နယ်ကရေလွှမ်းမှုမှုတံခံခဲ့ရတဲ့ကျေးရွာတွေကိုကိုတိုက်သောရကူညီခဲ့တဲ့သံဃာ့လာကံလူမှုကူညီရေးအဖွဲ့ကခေါင်းဆောင်တိုးဖြစ်သူကိုအန်းသားကြီးကသူမြန်တက်ခဲ့ရတဲ့အခြေအနေတွေကိုအခုလိုပြောပြပါတယ
်။လေဝင်းတွေရောအိမ်တွေရောအကုန်လုံးရေစစ်သွားတယ်။အဲ့ဒီကျေးရွာတွေမှာဘယ်လိုခက်ခဲရရှိလဲဆိုတော့နံပါတ်၁ကရေစစ်တဲ့နေရာမရှိဘူး။နံပါတ်၂ကစားတော့အဲ့ဒီရေစစ်နေတဲ့နေရာခက်ခဲရှိတယ်။နံပါတ်၃ကအခုဒီကြောက်သွားပြန်မယ်လေရေကန်တွေကရေစစ်သွားတဲ့ဆိုတောက်ရည်ပင်မှာဒီဆုတ်လုပ်ပြီးရေတန်းပြီးတ
ောက်ရည်ဆက်ကိုပြင်နေတယ်။ရေလွှမ်းမှုကြောင့်ရန်ကုန်စိုက်တွေကားလမ်းမှာရှိတဲ့တောက်ကုန်းနဲ့မအီမြို့နယ်တွေမှာတရားတွေပြသသွားသလိုကားလမ်းတွေရေကြွာတာနဲ့ဆေးရိုးတွေကျကျသွားတဲ့အတွက်ခကြီးသောလာရေလုံးဝရက်ဆိုင်ခဲ့ရပြီးအခုချိန်မှာတော့ပြသသွားတဲ့တရားနဲ့လမ်းတွေကိုယာယီသွားလို့ရအောင်ပြုပြင်ထားပြီးဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။မန်မြန်မျိုးနဲ့အိုးပြေထောက်ကြေးရွာသားကိုလန်းသိန်းကသူတို့ကြုံတွေ့ခဲ့ရတဲ့အခြေအနေနဲ့လက်ရှိအခြေအနေတွေကိုရခိုင်ပါသာနဲ့အခုလိုပြောပါတယ်။
မင်းပြ
မျိုးနဲ့လေးမျိုးချောင်းအောက်ပိုင်းပန်းပြောင်းကြီးချောင်းနဲ့ဖုံသာချောင်းတွေရေးကြီးခဲ့ပါတယ်။ကြေးရပေါင်း20ကျော်30နီးပါးရေတံကိုခံခဲ့ရပါတယ်။အခုဒီချောင်းလမ်းမြင့်လားတွေမှာလဲဆုံးလို့မရတဲ့အခြေအနေရှိနေပါတယ်။ရေက9ပင်နီးပါးတက်ခဲ့တဲ့အတွက်တောက်ရေကန်တွေလုံးဝပျက်စီးသွားတယ်
။တောက်ကြရေတွေနဲ့မြက်ရေလွှမ်းမှုတွေကြောင့်ပုံကြွမျိုးနဲ့လွှမ်းပူကြေးရမှာမြေပြိုပြီးလူတို့သေဆုံးခဲ့တယ်လို့အော်ရမကြေးရမှာနေအိမ်တချို့ရေထိပ်ပါသွားပြီးရာနဲ့ရှိတဲ့လူနေအိမ်တွေရိနိုင်ခဲ့ပါတယ်။အလားတူကြောက်တော်မျိုးနဲ့ကပြဲချောက်ကြေးရပါဝင်ကြေးရတချို့မှာလေရွာလုံးရဲ့ရေလွှမ်းမှုတာခံခဲ့ရပါတယ်။စံတွင်းမြေပုံနဲ့ပောက်တော်မျိုးနဲ့တွေမှာလည်းကြေးရအများပြားရေလွှမ်းမှုခံခဲ့ရပြီးအပြားစီးတွေရှိခဲ့ပါတယ်။ရေပိတဲ့ခံခဲ့ရတဲ့သူတွေတော့ပြည်နယ်အစိုးရတာဝန်ရှိသူတွေအနေနဲ့တစုံတရာလှုပ်ဆောင်တာမတွေ့ရသေးပေမဲ့အရေဖာအဖွဲ့စည်းတချို့နဲ့ NGO တချို့ကတော့မြို့နယ်အလိုက်အခြားလက်ကောက်ခံမှုတွေရှိနေတယ်လို့ people for people အဖွဲ့ကကိုစိုးလန်းကအခုလိုပြောပါတယ်
။ဘုံကိစ္စတာတင်တဲ့အချိန်တော့ဒီလိုအခြေအနေမျိုးမဖြစ်အောင်လို့ပြောလို့မရဘူး။ဒီနေ့တော့မှာတောင်ရမယ်ဒီကြားလေအခုတင်တော့လုပ်ပေးတော့မရှိသေးဘူး။ဒါပေမဲ့တချို့ NGO တွေနဲ့ဒီအရေးပေးအဖွဲ့တွေနဲ့ဒီလိုရင်းအဆင့်ကိုတော်ပြီးမှ assessment တွေကောက်တာတို့ပြစ်ကြည့်လိုက်ရင်ဒီလိုပြန်ဆမှုတွေလုပ်ရမယ်ဆိုတဲ့အနေအထားတို့ရောမြို့တွေ line မှာတော့ဒီ project အနေနဲ့လုပ်နေတာတွေတော့ရှိပါသေးတ
ယ်။ရခိုင်ပြည်နယ်မှာနိုင်ဆိုင်နိုင်တိုင်းမိုးဥရာသီမှာမုံတိုင်း NDA နဲ့ရေကြီးရေလျံတာတွေဖြစ်ပေါ်လဲရှိပြီးလွန်ခဲ့တဲ့နိုင်တွေကလည်းမြို့နယ်တချို့မှာရေလွှမ်းမှုခဲ့တဲ့အတော့လေယာဉ်မြေတွေနဲ့ကျင်းတော်တွေအများအပြားပြစီဆုံးရှုံးခဲ့ရပါတယ်။
ဆက်ပြီးတော့မွန်ပြည်နယ်မှာမွန်နိုင်ငံရေးပါတီတွေကနေတပါတီရဲ့အဖြစ်ပေါင်းစည်းဖို့တိုးပန်းနေရမှာအစပြုပနာမသဘောတူညီချက်တွေကိုချမှတ်နိုင်တယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်။ဒီလိုသဘောတူညီချက်ရရှိတာဟာရလက်ကောင်တစ်ခုလို့လည်းလေးလာသူတွေကဆိုကြပါတယ်။မိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်။
မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANDP နဲ့မွန်မျိုးသားပါတီ MNP တို့နှစ်ပါတီပေါင်းစည်းရေးအတွက်ပါတီထိပ်တီးခေါင်းဆောင်တွေပထမချင်းအစည်းအဝေးကျင်းပခဲ့ရမှာအဓိကချက်၅ချက်ကိုသဘောတူညီဆုံးဖြတ်ချက်ချမှတ်နိုင်ခဲ့တယ်လို့ MNP ထွေထွေသွင်းရင်းမှုနိုင်လီသမကပြောပါတယ်
ပေါင်းစည်းရေးမှာအဓိကကျတဲ့အချက်၅ချက်ကိုစီလေးကြဖို့သဘောတူကြတယ်အဲဒီသဘောတူကြတဲ့ကိစ္စရ၅ရပ်ကိုကျွန်တော်တို့ဒီအပိုက်ကျင်းမှာပြန်တွေ့ဖို့ပြန်ဆွေးနွေးကြမယ်တခုခုပဲ
MNP Party ဒုဥက္ကဋ္ဌနဲ့နိုင်တင်အောင်နဲ့ ANTV ဒုဥက္ကဋ္ဌနဲ့နိုင်ချမ်းတော်တို့ဦးဆောင်ပြီးတစ်ဖက်၅ဦးစီပါဝင်တဲ့ပါတီထိပ်ပိုင်းခေါင်းဆောင်တွေ ANTV ဘ ഹു ဌာနချုပ်ယုံမော်လမြိုင်မြို့မှာဇွန်လ18ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်ဒ
ဒီတဘောသူညီချက်ငန်းချက်ကိုနှစ်ပါးတီးစလုံးအသေးစိတ်ထုတ်ပြန်ခဲ့တာမှရှိပေမဲ့လည်းနှစ်ပါးတီးထိုက်တီးခေါင်းဆောင်များဆွေးနွေးပွဲအတွက်ကိုပြီးခဲ့တဲ့ဇွန်လ19ရက်နေ့ကAMTB ဗဟိုလုံးဦးဆောင်တွေရေးပေါ်စီဝေးခေါ်ယူခဲ့တယ်လို့လည်းနိုင်ချမ်းသွားကဆိုပါတယ်
ရောမြန်တော့ခင်းလာတော့ဆိုတော့ဒီတော့အဲ့ဒါကိုပြန်ပြီးထုတ်ပြန်ဖို့အတွက်ဟောတံပြောသဘောထားပေးရမှာပေါ့အဲ့ဒါလည်းပေါင်းစည်းပုံစံပါပဲနှစ်ဖက်ပါတီထိုက်တီးကောင်းဆောင်တွေချမှတ်ခဲ့တဲ့သဘောတူညီချက်၅ချက်တွေဖြစ်တဲ့မဟာမိတ်တမတ်ရေးကိစ္စအောက်ခြေနှစ်ဖက်ပါတီဝင်တွေကိုသဘောထားရှင်းလင်းရေးကိစ္စအားလုံးပါဝင်ရေးကိစ္စရေကပွဲဆိုင်ရာကိစ္စရတမတ်ရေးနှစ်ဖက်ပါတီပူးပေါင်
ตั้งแต่ตอนนั้นถึงตอนนี้ดีดามีเมนูก็คุ้มลงตรงตัวไปเลยตัวเลขตัวเลขที่น่าเชื่อเราเท่าไหร่ที่จะบอกสั่งมาเท่าไหร่จะนอนเรียนเลยบางทีเราตัวเลขที่จะเรียนไม่สั่งเยอะจะบอกว่ามาไม่ตัวท้าชี้อะไรจะบอกท้าเกษตรหรือปลาอะไรนั่นก็ยุทธภพชายเกษตรหรือปลาอะไรนั่นก็อารมณ์เปล่าเลยยิ้มมือชาติไหนเนี่ยท้าชี้เลย
ทำไมแม่ในปาร์ตี้นี้เนี่ยบางทีจะจำไม่ได้ป้อมาปีดูลูดูกะอามลูอามยาพี่นี่ตัวมงคลซาบิวปาร์ตี้ที่ทางลูดูด้วยกันเลยปาร์ตี้มาปงเต็มผู้เป็นสินเนี่ยกาลามาสาวที่นี่จะไปถ้าท้องเส้นให้คุณนี่ก็ได้กะและที่คู่เชิงที่ที่สมหูด้วยพี่นี่เขวาเลยเช่น
อะคุณสับปีเต็มจริงชักกูน่าเสียใจมาว่าเช่น ยามานั้นสายกุลาตเมกาตุยเยมูชกอทูกุสเลมิสเซสคริสตินชารานาบาเจนาฮารักไห้ปีเนมองโดคีเซตุยฮินดูอเมริกามีเรียปาวเวมิโอเนมุสลิมเวเนเลตุยส่งเขวาเร่กยาปีเนลเวกอมิโอลูทูปันชามาปอชกจิโยไซทูทาชิเมปีเนอโซยาเยซีซิงโกลูทูอเต็มพาริกันเอกังเกะเขวาเร่
ตอนนี้เรื่องของนักเสียงเกี่ยวกับเราเป็นยังไงวันนี้ตอนนี้การเนี่ยเป็นสิ่งที่สุดท้ายแล้วนะครับเพราะฉะนั้นเราจะมาเรียนรู้ว่าเราจะมาเรียนรู้ว่าเราจะมาเรียนรู้ว่าเราจะมาเรียนรู้ว่าเราจะมาเรียนรู้ว่าเราจะมาเรียนรู้ว่าเราจะมาเรียนรู้ว่าเราจะมาเรียนรู้ว่าเราจะมาเรียนรู้ว่าเราจะมาเรียนรู้ว่าเราจะมาเรียนรู้ว่าเราจะมาเรียนรู้ว่าเราจะมาเรียนรู้ว่าเราจะมาเรียนรู้ว่าเราจะมาเรียนรู้ว่าเราจะมาเรียนรู้ว่าเราจะมาเรียนรู
ဒီနေ့အဆုံးသတ်ခင်မှာကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြေညာပေးပါအောင်ရှင်။
မက္ကစီကိုနယ်စပ်ကနေအမေရိကန်ကိုတရားမဝင်လာတဲ့မိသားစုတွေဒုက္ခရပြထိမ့်သိမ်းထားတဲ့မူဝါဒကိုအဆုံးသတ်ဖို့သမ္မတဒေါ်နယ်ထရန့်အမိန့်ထုတ်ပြန်လိုက်ပါတယ်။သမ္မတအမိန့်ထုတ်ပြန်ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာပဲမိသားစုတွေဒုက္ခရပြထိမ့်သိမ်းခံရတဲ့ကိစ္စပါဝင်လွှဲမှုကြီးကြပ်ရေးဆိုင်ဥပဒေချင်းနှစ်ခုနဲ့နိုင်ငံရေးပါတီရဲ့နှစ်ခုကြားသဘောထားကွဲပြားန
ပြီးတော့တာဝန်ရှိသူတွေကပြောပါတယ်။ဒါမှထွန်းရဲ့ရှီလာဥရောပကိစ္စနဲ့ပတ်သက်လို့ကြားနာစစ်ဆေးဖို့တင်ပြချက်ကိုမြန်မာအစိုးရကတုံ့ပြန်ချက်ပေးဖို့အပြည့်အစုံရရွှေပြမှုဆိုင်ရာခေါ်ယူ မရှိနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာအုပ်စုပွဲစဉ်တွေဒီကနေ့ဆက်လက်ရှင်ပြန်ရမှာတော့ဒုတိယပွဲစဉ်ဖြစ်ပြင်းထန်တဲ့ပေရူအသင်းတို့ကစားနေပါတယ်ပထမပိုင်းစတင်တာမိနစ်8ကျော်လာတဲ့အချိန်ထိတော့တစ်ဖက်နဲ့တစ်ဖက်ကိုမွန်သွင်းနိုင်ကြသေးပါဘူးပထမဆုံးပွဲစဉ်ဖြစ်ဒိမန့်နဲ့ဩစတြေးလျအသင်းတို့ကစားရမှာတော့ဒဂိုးစီ3-2တည်ရချပါတယ်ပထမပိုင်းပွဲစပ ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်းဖြစ်ပါတယ်စပိုင်းဆရာအသက်ဖန်အင်ဂျင်နီယာကတော့ဘတ်စကိုဗော်လိုရီဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းပါပဲညစေနိုင်ကနေ၁၇နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်မနက်ပြန်မနက်ခင This program has come to you from the Voice of America, Washington.